မင်္ဂလာမနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2015ခုဩဂုတ်လ21ရက်စကြနေ့မနက်ဖြန် VOA အသံလွှင့်အစီအစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ32 40 49တို့ကနေဓာတ်ရိုက်ဖမ်းယူနှဆင်နိုင်ပါရဲ့ရှင်။ကျမခွန်ညိုပါ။အခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုကိုရန်နိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါ။ဂရီဝန်ကြီးချုပ်အဲလက်စစ်စီပရက်စ်ယာရူကနှုတ်ထွက်လိုက်ပြီးစက်တင်ဘာလ20ရက်နေ့မှာယူကော့ပွဲကိုစော့ပြီးကျင်းပမယ်လို့ကြေညာပါတယ်။ကင်ဆာရောဂါကိုသူ့အနေနဲ့အေးအေးဆေးဆေးပဲရင်ဆိုင်သွားပါမယ်လို့အမေရိကန်သမ္မတဟောင်းဂျီမီကာရာကပြောလိုက်ပါတယ်။နိုင်ငံမျိုးတော်ဘုံခွက်မှုမှာပတ်သက်တယ်လို့တန်မြတ်ရှိသားသူ2ဦးဟာဖြစ်ရက်နဲ့မသက်ဆိုင်ဘူးလို့ထိုင်းရတဲ့ဘက်ကပြောလိုက်ပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိတန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ။
ဒီကနေ့ကျင်းနာဆင်ရမယ့်သတင်းစာမတွေထဲမှာတော့မြမအထွေထွေရွေးကောက်ပွဲအကျိုးနိုင်ငံရေးပါတီတွေရဲ့လှုပ်ရှားမှုအခြေအနေကိုအခုလိုနားဆင်ရပါမယ်ရှင်
။ကျွန်တော်တို့ဝင်တဲ့နေရာတွေမှာတော့ကျွန်တော်တို့နိုင်ရမယ်ဆိုတော့ဒီသဘောသာကျွန်တော်တို့ရှိတယ်ကျွန်တော်တို့မနိုင်နိုင်အောင်လည်းပဲကြိုးစားသွားမယ်နိုင်လိမ့်မယ်လို့လည်း
လူပေါင်းတက်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောရဲ့ပြောကြားချက်နဲ့အတူ NDF ပါတီဘက်ကအတန်းကိုလည်းနားဆင်ရဖို့ရှိပါတယ်။တခါအာဏာရပြည်ခိုင်ဖြိုးပါတီရဲ့ခေါင်းဆောင်ပိုင်းအပြောင်းလဲနဲ့ဒေါ်လာဈေးတက်နေမှုတို့ဆက်ဆက်မှုရှိနေပါသလား။ထိုင်းနိုင်ငံမှာလူသတ်မှုနဲ့တရားစွဲခံနေရတဲ့မြန်မာလူငယ်အလုသမာနှစ်ဦးရဲ့တရားရင်ဆိုင်နေတဲ့အခြေအနေစတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်ပါးတွေနဲ့အတူပြင်သစ်နိုင်ငံမှာရွှေ့ပြောင်းခြေချနေထိုင်သူတွေကိုလူကုန်ကူးနေမှုတိုက်ဖျက်ရေးဆောင်ရွက်ချက်ကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်ရှင်။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရနိုင်တို့ကြေညာပေးပါမယ်ရှင
်။ဂရီဝန်ကြီးချုပ်အဲလက်စစ်စီပရက်စ်ဟာချင်းငွေတစ်ခုရထားပြီးတဲ့နောက်ကြာသပတေးနေ့မှာယာရုကနဲ့ရုတ်တရက်နှုတ်ထက်လိုက်ပြီးအချိန်မတိုင်သေးခင်ရွေးကောက်ပွဲကိုစောပြီးတော့စက်တင်ဘာလ20ရက်နေ့မှာကျင်းပမယ်လို့ကြေညာလိုက်ပါတယ်။ဝန်ကြီးချုပ်ဖြစ်လာပြီး9လပဲရှိသေးချိန်မှာအခုလိုကြေညာတာပါ။အခုချိန်ထိလှုပ်ထားပြီးသမျှတွေကိုဂရီလူလူကိုတင်ပြပြီးသူတို့ရဲ့ဆုံးဖြတ်ချက်ကိုနောက်တစ်ချိန်ခံယူကြပါရဲလို့ကျုံမြင့်ညာကနေထုတ်လွှင့်တဲ့မိန့်ခွန်းမှာစီပရက်စ်ကပြောပါတယ်။တင်းမာတဲ့သဘောထားရှိသူလဝဲဝါဒီစီပရက်စ်ဟာသူ့ရဲ့အာဏာရဆရီဇာပါတီတွေကလွှတ်တော်ကိုယ်စားလှယ်တွေကိုယ်တိုင်ရဲ့ဆန့်ကျင်မှုတွေနဲ့ကြုံတွေ့နေရချိန်မှာပဲအခုလိုယာရုကနှုတ်ထွက်တာပါ။နောက်ထပ်ချင်းငွေတွေရဖို့အတွက်အပြန်လည်အဖြစ်နိုင်ငံတကာမီရှင်တွေကအတင်းကျပ်လုခိုင်းတဲ့ချိုးချံချွေတာရေးအစီအစဉ်တွေအဆုံးသတ်စေရမယ်ဆိုတဲ့ရွေးကောက်ပွဲမဲဆွယ်ကာလကတိတွေအတိုင်းမလုံဆောင်မှုဆိုပြီးတော့သူ့ပါတီရဲ့လွှတ်တော်အမတ်တွေဒေါသထွက်ကြတာပါ။အခုလိုရွေးကောက်ပွဲဆော့လို့မယ်လို့ကြေညာပြီးတော့လွှတ်တော်တွေမှာသူ့ကိုဆန့်ကျင်တဲ့အမတ်အရေးအတွက်နေသွားပြီးသူ့ကိုထောက်ခံတဲ့အမတ်အရေးအတွက်ပုံများလာအောင်ဂရိမဲဆန္ဒရှင်တွေကမဲပေးမလားဆိုတာကိုစီပရက်စ်ကကောင်းကောင်းစမ်းကြည့်လိုက်တာပါပဲ။ချွေးထူနေတဲ့ဂရိနိုင်ငံအတွက်9နှစ်အတွင်းတတိယကြိမ်မြောက်ချင်းငွေဒေါ်လာ95ဘီလီယံကိုမကြာသေးခင်ကပဲဥရောပမီရှင်တွေကအတည်ပြုပေးထားပါတယ်
။အမေရိကန်သမ္မတဟောင်းဂျီမီကာတာကသူ့ရဲ့အသေးကနေဖယ်ထုတ်လိုက်တဲ့အသေးစားကိုစမ်းသပ်စစ်ဆေးတဲ့အခါမှာသူ့မှာမဲလနိုမာလို့ခေါ်တဲ့အရေပြားကင်ဆာတစ်မျိုးကိုတွေ့ရှိရပြီးအဲဒီကင်ဆာဟာသူ့ရဲ့အသေးကနေအုံနောက်ကိုပြန့်နှံ့နေပြီလို့ပြောပါတယ်။ပထမဆုံးကတော့အဲဒီကင်ဆာဟာကျွန်တော်ရဲ့အသေးမှာပဲရှိနေတယ်ခွဲစိတ်မှုလုံတုံးကလည်းလုံးဝဖယ်ရှားပစ်လိုက်တယ်လို့ထင်ထားတော့စိတ်အတော်လေးသက်သာခဲ့ပါတယ်လို့မစ္စတာကာတာကပြောပါတယ်ဒါပေမဲ့အဲ့ဒီနေ့မှာပဲနောက်ထပ်စမ်းသပ်မှုတွေရအဲ့ဒီကင်ဆာဆဲလ်တွေဟာသူ့ရဲ့အုံနောက်ထဲကိုရောက်နေပြီလို့သိတဲ့အချိန်မှာတော့တမျိုးဖြစ်သွားခဲ့တယ်လို့မစ္စတာကာတာကဆိုပါတယ်ကျွန်တော်အသက်ရှင်ဖို့သတင်းပတ်အနေငယ်ပဲကြံတယ်လို့ထင်ပါတယ်ဒါပေမဲ့ကျွန်တော်စိတ်မပူပါဘူးကျွန်တော်လူသက်တမ်းစစ်နေခဲ့ပြီးပါပြီမိတ်ဆွေတငယ်ချင်းတွေလည်းထောင်ထဲချီရခဲ့ပါတယ်ဆိုတော့ကျွန်တော်ကမယုံနိုင်တော့အောင်ပဲအေးအေးဆေးဆေးပါကျွန်တော်အမျိုးသမီးထက်တော့အများကြီးအေးအေးဆေးဆေးရှိပါတယ်လို့သမရခါတာကပြောသွားပါတယ်သမရဟောင်းကာတာဟာကင်ဆာရောဂါဝေနာခံစားနေရတယ်လို့ပြီးခဲ့တဲ့ဩဂတ်လ12ရက်နေ့ကြေညာချိန်ကစပြီးတော့မစ္စတာကာတာရဲ့ကျန်းမာရေးနဲ့ပတ်သက်ပြီးကမ္ဘာတစ်ဝှမ်းမှာအမျိုးမျိုးခံမှန်းပြောဆိုနေကြတာဖြစ်ပါတယ်အမေရိကန်နိုင်ငံရဲ့39ရောက်မြောက်သမရဖြစ်တဲ့သမရဟောင်းကာတာဟာသူရဲ့ကျမ်းမာရေးနဲ့ပတ်သက်ပြီးအတ္လန်တာမြို့မှာရှိတဲ့ Carter Center မှာသတင်းတောက်တွေရဲ့မိခွန်းတွေကိုစိတ်ရှိလက်ရှိဖြေချခဲ့ပြီးအဲ့ဒီဖြေချခဲ့စဉ်အတွင်းမှာတော့အသက်69နှစ်ရှိပြီဖြစ်တဲ့အရင်သမရကရောဟောင်း Roslyn Carter ဟာလည်းရှေ့ဆုံးမှာရှိနေခဲ့ပါတယ်ခင်ဗျာ
ဒီကနေ့လောက်ကအော်စတြီးယားနိုင်ငံဗီယက်နမ်မြို့မှာရခဲ့တဲ့ Iran Nuclear ရေနိုင်ငံစုံသဘောတူညီချက်တစ်ခုရဲ့တစ်စီတစ်ပိုင်းရ Iran အနေနဲ့ Nuclear ဆိုင်ရာစစ်ဆေးမှုတွေကိုကိုယ်တိုင်လုပ်နိုင်တယ်ဆိုတဲ့သတင်းတွေကိုနိုင်ငံကနှုတ်မြစွမ်းရည် Agency IAEA ကခပ်ဖို့ဖို့အတုံပြန်ပြောဆိုပါတယ်အီရန်မျိုးတော်တောင်ပဲပါချင်းစစ်အစီအစဉ်စခန်းကိုစုံစမ်းစစ်ဆေးဖို့သူတို့ကိုယ်တိုင်ရန်စုံစမ်းစစ်ဆေးရေးမှုတွေကိုအီရန်ကအသုံးပြုနိုင်တယ်လို့ IAEA နဲ့အီရန်ကြားတရားသဘောတူညီချက်မူကြမ်းတစ်ခုမှဖော်ပြထားကြောင်းဗိုလ်ဒူးနေမှာ EP သတင်းဌာနကရေးလိုက်ပြီးတဲ့နောက် IAEA ဘက်ကအခုလိုပြောတာပါအဲဒီလိုပြောဆိုချက်မျိုးတွေဟာဒီအရေးကြီးလာတဲ့အတူပြည်လုပ်ငန်းစဉ်ကိုမိမိတို့အကောင့်ထက်ဖို့လှုပ်ဆောင်မဲ့နီလန်ပေါ်လွယ်မှားဖော်ပြတာဖြစ်တယ်လို့ IAEA ညွှန်ကြားရေးမှူးချုပ်ယူကီယာအမနိုကပြောပါတယ်
ပါကစ္စတန်အစိုးရဟာဟက်ကန်ဒီအကြမ်းဖက်ကွန်ရက်ကိုတိုက်တဲ့နေရာမှာအပြည့်အဝဥဆောင်နိုင်ခြင်းမရှိဘူးလို့ပြောဆိုမှုတွေရှိနေတာကြောင့်ပါကစ္စတန်ကိုစစ်ဖက်ဆိုင်ရာအထောက်အကူပေးနေတာတွေကိုအမေရိကန်ကပိတ်ဆို့သွားမယ်လို့ပါကစ္စတန်သတင်းစာကဖော်ပြလိုက်ပါတယ်။မြောက်ဝါဇီရစ်စတန်ပြည်နယ်မှာပြီးခဲ့တဲ့ဇွန်လကစတင်ခဲ့တဲ့တန်းပြန်အကြမ်းဖက်မှုစစ်ဆင်ရေးတွေဟာဟက်ကန်ဒီကွန်ရက်ကိုထိခိုက်ပျက်စီးအောင်မလုပ်နိုင်ဘူးလို့အမေရိကန်အာဏာပိုင်တွေကဆုံးဖြတ်ခဲ့တဲ့အကြောင်းသတင်းစာကပြောပါတယ်။ပါကစ္စတန်စစ်တပ်ရဲ့စစ်ဆင်ရေးတွေဟာဟက်ကန်ဒီကွန်ရက်ကိုတည်တည်တသာထိခိုက်အောင်လုပ်တယ်လို့သမ္မတဥပမာအစိုးရအနေနဲ့လွှတ်တော်ကိုတရားဝင်အတိမပြုတ်နိုင်ခဲ့ဘူးဆိုရင်ညမောင်းအဖွဲ့ကငွေကြေးထောက်ပံ့ပေးနေတာတွေကိုရပ်ဆိုင်းသွားနိုင်တယ်လို့ပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်စစ်တပ်ကိုပါကစ္စတန်ကအကူအညီပေးခဲ့တဲ့အတွက်ဒီရန်ပုံငွေတွေကိုပေးဖို့ရည်ရွယ်ခဲ့တာဖြစ်ပါတယ်။သတင်းစာရဲ့သတင်းနဲ့ပတ်သက်ပြီးအစ္စလာမဘတ်မှာရှိတဲ့အမေရိကန်တန်ယုံကရောပါကစ္စတန်နိုင်ငံသားဝန်ကြီးဌာနကပါတစုံတရာဖြေကြားပြောဆိုဖို့ညွှန်ဆိုခဲ့ပါတယ်ခင်ဗျာ။
ဒီဝေဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီရီကနေတောက်ကြံနေမနေ့ဖက်တရင်များကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာလွန်ခဲ့တဲ့3ရက်ကပုံဖောက်ခွဲတဲ့ဖြစ်ရပ်အတွက်တန်လျာရှိသူတွေဖြစ်ပြောထားတဲ့လူ2ဦးဟာပုံဖောက်ခွဲမှုနဲ့မပတ်သက်ဘူးဆိုတာသိကြတဲ့လို့ရှိတယ်လို့ထိုင်းရဲတပ်ဖွဲ့ကကြာသပတေးနေ့မှာပြောလိုက်ပါတယ်။ပုံခွဲမှုအတွက်အဓိကတန်လျာရှိသူရဲ့ရှေ့မှာအဲ့ဒီလူ2ဦးရပ်နေတာကိုလူညုံရေးကင်မရာတွေကနေရိုက်ယူထားတဲ့ဗီဒီယိုမှာတွေ့ရတာပါ။အဓိကတန်လျာရှိထားသူဟာလူစီကားတဲ့အေယာဝန်နတ်တရားကြောင်းကခုံတစ်ခုအောက်မှာကြောပိုးအိတ်ကိုဖြုတ်ပြီးချသွားခဲ့ပြီးတဲ့နောက်ဖောက်ခွဲမှုဖြစ်တာပါ။သူတို့၃ယောက်ဟာကျန်ရပါရီဖြစ်တယ်လို့ရဲကယုံကြည်ခဲ့ပါတယ်။အဲဒီ၂ယောက်ထဲက၁ယောက်ဟာဂျာတာပရီနေကရက်တက်ဖွဲ့စီကိုကိုယ်တိုင်သွားပြီးတော့ရှင်းခဲ့တာပါ။သူဟာအဲလန်းညွန်တယောက်ဖြစ်ပြီးနောက်တစ်ယောက်ကတရုတ်ကဘာလက်ခီးတဲ့ဖြစ်တယ်လို့အဲဒီလူကပြောတဲ့အကြောင်းရက်တက်ဖွဲ့ပြောခွင့်ရပရာဝုသာစပွန်စီရီကပြောပါတယ်။ပေါက်ကွဲမှုဖြစ်ပြီးတဲ့နောက်တရုတ်ကဘာလက်ခီးတဲ့ဟာထိုင်းနိုင်ငံကနေထွက်ခွာသွားပါပြီ။အခုနောက်ဆုံးပေါ်လာတဲ့အခြေအနေကြောင့်ထိုင်းနိုင်ငံမှာနှစ်ပေါင်းများစွာအတွင်းအဆိုးရွားဆုံးအကြမ်းဖက်တိုက်ခိုက်မှုဖြစ်တာ၃ရက်ကြာပြီးတဲ့နောက်ဘာသဲလွန်စားမှမရသေးပဲဖြစ်သွားပါတယ်။ဂျာတာပရီနေတို့ကတော့ပုံခွဲသူလို့တန်လျာဖြစ်ထားသူကိုပောက်ကွဲမှုဖြစ်တဲ့နေရာကနေတခြားတနေရာမောင်းပို့ပေးခဲ့တဲ့အငါ၃ဘိန်းထွတ်ထွတ်ကောင်းမောင်းသူကိုရဲကမေးမြန်းခဲ့ပါတယ်။အဲ့ဒီမေးမြန်းမှုနဲ့ဆိုင်တဲ့နောက်ထပ်သတင်းအချက်အလက်တွေဒီကနေ့ထပ်သိရမယ်လို့ခန့်မှန်းထားပါတယ
်။ကျွန်းနိုင်ငံတီအန်ချင်းမြို့မှာမကြသေးခင်ကလူတွေအများအပြားသေဆုံးတဲ့အထိပောက်ကွဲမှုတွေဖြစ်ခဲ့တဲ့နေရာနာကရေးတွေမှာဆိုင်ယာနိုက်ပမာဏဟာလက်ခံနိုင်လောက်တဲ့ပမာဏထက်အစာပေါင်း350ပုံများနေတယ်လို့တရုတ်တာဝန်ရှိသူတွေကကြော်စပရီးနေမှာပြောကြားလိုက်ပါတယ်။ဒါပေမဲ့လည်းမြို့ကိုပေးနေတဲ့တောက်ရီကတော့အခုချိန်ထိဘာအန္တရာယ်မှမရှိဘူးလို့တီအန်ချင်းသဘောပတ်ဝန်းကျင်စောင့်ကြည့်ရေးဌာနရဲ့ညွှန်ကြားရေးမှူးဒန်ရှောင်ဝမ်ကပြောပါတယ်။အခုလက်ရှိအနေထားအရဆိုင်ယာနိုက်ဓာတုပစ္စည်းတွေပါဝင်တဲ့ရေတွေကိုအဲ့ဒီပောက်ကွဲမှုဖြစ်တဲ့နေရာနာမှာပဲဆက်ထိန်ထားပြီးတော့တေချာရှင်းလင်းမှုတွေမလုပ်သေးဘဲနဲ့တော့အဲ့ဒီရေတွေကိုဖောက်ထုတ်သွားမှာမဟုတ်ဘူးလို့သူကပြောပါတယ်။သတိပေးထားတဲ့နေရာအပြင်ဘက်ကစမ်းသပ်မှုတွေလုပ်နေတဲ့နေရာ16ခုထဲမှာ6ခုကဆိုင်ယာနိုက်တွေကိုအဆင့်တစ်ခုထိတွေ့နေရပြီးအဲ့ဒီ6ခုစလုံးဟာတင့်တင့်နဲ့ပမာဏအထိပဲရှိတယ်လို့ဒိုင်းကပြောပါတယ်။ဒါပေမဲ့လည်းလူမှုကွန်ရက်တွေမှာငါးတီတွေရဲ့ဓာတ်ပုံတွေပြန့်နှံ့နေတဲ့အတွက်လူမှုတွေကတော့စိုးရိမ်နေကြပါတယ်။သူ့ရဲ့သဘောပတ်ဝန်းကျင်လေ့လာစောင့်ကြည့်ဌာနကစုံစမ်းစစ်ဆေးမှုတွေလုပ်နေပြီးငါးတွေဘာကြောင့်တည်တယ်ဆိုတာကိုအာနာပိုင်တွေကဆုံးဖြတ်ပြီးတာနဲ့သူတို့စုံစမ်းစစ်ဆေးလို့ရတာတွေကိုလူလူကိုထုတ်ပြန်သွားမယ်လို့လည်းဒိုင်းကပြောပါတယ်ခင်ဗျာ
ဂွန်တနာမိုပင်လယ်ဝှက်အချင်းစကားမှာထင်းသိမ်းထားသူတွေကိုလွှဲပြောင်းပေးမယ့်အစီအစဉ်ပေါ်အပြည့်အဝထောက်ခံတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်စတန်ကာတာကပြောလိုက်ပါတယ်ဂွန်တနာမိုကအချင်းသားတွေကိုလွှဲပြောင်းဖို့သမရိုင်းပြည်တော်ကဘယ်လိုဖိအားပေးတာမျိုးမှမရှိတဲ့အကြောင်းနဲ့သမရကမြင်တဲ့အတိုင်းပဲသူလည်းရှုမြင်တဲ့အကြောင်းဂျာတာပရီနေကလုပ်တဲ့သတင်းစာရှင်းလင်းပွဲတွေဝန်ကြီးကာတာကအလေးနဲ့ပြောသွားပါတယ်အမေရိကန်ဥပဒေအရကွမ်တနာမူကနေအကျဉ်းသားတွေလွှဲပြောင်းရေးအတည်ပြုဖို့ကိစ္စမှာကာကွယ်ရေးဝန်ကြီးဟာနောက်ဆုံးလုပ်ပိုင်ခွင့်အာဏာရှိသူပါ။ကျူဘားနိုင်ငံကွမ်တနာမူဂျွန်းကအမေရိကန်ရေတပ်အခြေစိုက်စခန်းမှာလက်ရှိထိန်းသိမ်းထားသူတွေကိုရွှေ့ပြောင်းဖို့အမေရိကန်ပြည်ထောင်စုတွေကနေရာတွေကိုပန်တဂွန်စစ်ဌာနချုပ်ကရှာဖွေနေတယ်ဆိုတော့ VOA သတင်းဌာနရဲ့မကြသေးခင်ကသတင်းတပုတ်မှန်ကန်တဲ့အကြောင်းမစ္စတာကာတာကအတည်ပြုသွားပါတယ်။လက်ရှိစဉ်းစားနေတဲ့အဓိကနေရာကတော့ Kansas ပြည်နယ် Fort Leavenworth ကစစ်တပ်အခြေစခန်းနဲ့တောင်ကာရိုလိုင်းနားပြည်နယ် Charleston မြို့ကရည်တဲ့စကန်းနေရာတို့ဖြစ်တယ်လို့သူကပြောပါတယ်။တခြားနေရာတွေကိုလည်းကြည့်နေတယ်လို့သူကထပ်ပြောပါတယ်။အကျဉ်းသား90လောက်ကတော့တခြားနိုင်ငံတွေကိုလွှဲပြောင်းပေးဖို့အကြိုးဝင်တယ်လို့ကာဝေးဝန်ကြီးကပြောပေမဲ့ဒုတိယအုပ်စုကတော့စစ်ပွဲဥပဒေအရထိန်းသိမ်းမှုအောက်မှာဆက်ရှိနေမယ်လို့ပြောပါတယ်။
မေရိကန်ပြည်ထောင်စုမစ်ဇူရီပြည်နယ်စိန့်လူးဝစ်မြို့မှာဆန္ဒပြတာတွေဖြစ်လာပြီးတဲ့နောက်ရဲတပ်ဖွဲ့ဝင်တွေကမျက်ရည်ယိုပုံးတွေအသုံးပြုခဲ့ပါတယ်။ရဲတပ်ဖွဲ့နဲ့ထိတိုက်တွေ့ခဲ့စဉ်အတွင်းလူမဲမျိုးသားလူငယ်တဦးကိုတေလောက်အောင်ပစ်ခဲ့ပြီးတဲ့နောက်အခုလိုဆန္ဒပြတာတွေဖြစ်လာခဲ့တာပါ။ရဲတပ်ဖွဲ့ဝင်တွေကအိမ်တိုင်ကိုဖမ်းဝရမ်းနဲ့ဝင်ရောက်ရှာဖွေနေစဉ်အသက်18နှစ်အရွယ်မန်ဆူအာဘောဘေးကလူပြူရဲနှစ်ယောက်ကိုတနက်နေ့ချိန်ခဲ့တာကြောင့်ပြစ်ခံရပြီးတိတ်ဆုံးသွားတာဖြစ်တယ်လို့စိန့်လူးဝစ်မြို့ရဲတပ်ဖွဲ့အကြီးအကဲဆမ်ဒေါ့ဆန်ကပြောပါတယ်ဘောဘီနဲ့နောက်အမျိုးသားတယောက်ဟာအိမ်ထဲကနေနောက်ဖေးလမ်းကြားကိုထွက်ပြေးခဲ့တာကိုရဲကလိုက်ဖမ်းခဲ့တာဖြစ်တယ်လို့ဒေါ့ဆန်ကပြောပါတယ်။တနက်နဲ့ပြစ်တဲ့ဆိုတဲ့သတင်းတွေပြန့်သွားပြီးတဲ့နောက်အနီးအနားတစ်ဝိုက်ကလူတွေလည်းအိမ်နေရာကိုရောက်လာပြီးတော့တနက်နဲ့ပြစ်တဲ့အပေါ်မှာဒေါသတကြီးနဲ့ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေကအတော်များများလမ်းစုံလမ်းကွာတွေမှာပိတ်ပြီးပလင်းတွေခဲတွေနဲ့ပြစ်ခဲ့တာကြောင့်ရဲကမျက်ရည်ယိုပုံးနဲ့အသုံးပြုခဲ့တာဖြစ်တယ်လို့ဒေါ့ဆန်ကပြောပါတယ်။ရဲနဲ့အခုလိုထိတိုက်တွေ့မှုအတွင်းလူကုန်းကိုထိန်းသိမ်းထားလိုက်ပါတယ်ခင်ဗျာ။
ဒီကရက်ဇူလိုင်လဟာမှတ်တမ်းတင်မှုသမျှတွေမှာအပူဆုံးလဖြစ်ပြီး2015ခုနှစ်ဟာအပူနွေးဆုံးနှစ်အဖြစ်ဆန်းကျင်ချိုးဖို့တည်ကြတဲ့လောက်ရှိနေပြီလို့အမေရိကန်မိုးလေဝသကြွမ်းကျင်သူတွေကပြောပါရခင်ဗျာ
။ဩဂုတ်လ21ရက်တောက်ကြနေ့မနေ့ဖြစ်နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရန်နိုင်တို့ကြီးညာပေးခဲ့ကြတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်မတွေစတိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်။အမျိုးသားဒီမိုကရေစီအင်အားစုပါတီနဲ့လူပေါင်းသစ်ဒီမိုကရက်တစ်ပါတီတွေအနေနဲ့အခုလာမယ့်ရွေးကောက်ပွဲဝင်ပြိုင်မဲ့သူတို့နေရာတွေမှာအနိုင်ရလိမ့်မယ်လို့လုံးဝမျှော်လင့်နေကြပါတယ်။တစ်ချိန်တည်းမှာပဲရွေးကောက်ပွဲမှာဘယ်ပါတီကမှအပြတ်အသတ်အနိုင်ရဖို့မရှိပဲညွန်ပေါင်းအစိုးရအဖွဲ့ဖွဲ့ပြစ်လိမ့်မယ်လို့လည်းသုံးသပ်ထားပါတယ်။ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကအကြောင်းဆုံးပြောပြပေးပါဦးရှင်
။ပါတီတက်တဲ့9နှစ်ရှိနေပြီဖြစ်တဲ့အမျိုးသားဒီမိုကရေစီအင်အားစု NDF အနေနဲ့သူတို့ရှင်ပြိုင်မဲ့မဲဆန္ဒနယ်မြေတွေမှာအနိုင်ရဖို့မျှော်လင့်ထားကြောင်းပါတီကောင်းဆောင်ဦးခင်မောင်ဆွေက VOE ကိုပြောပါတယ
်။အဲကျွန်တော်တို့အမှန်တော့အဓိကတော့ကျောင်းသူတော်ပေါ့။သူတို့တော်နဲ့ပြည်သူတွေနေရာပေါ့မှာအမှအဥ်ရင်90တမလဲရောက်ဖို့ကျွန်တော်ညွှန်ပြထားပါတယ်။အင်ဂျင်ပါတီကအချိန်ငယ်9နှစ်တောင်ဖြစ်လာပြီးတော့ငငယ်နဲ့ပတ်သက်တဲ့စိုက်ဝေါ်ပေါ့။ဒီနေ့ကိစ္စတွေမှာအဆောက်ပေါ့။သူတို့ပါတီကကျွန်တော်ဘာရည်တကြောင်မလို့ဒီလက်ကစီတော့ဒီပါစီနဲ့ကျွန်တော်တို့ဒီအငယ်ကြီးနဲ့ပတ်သက်တဲ့တဲ့ဝဲကအင်ဂျင်ပါတီကဒီပါတီနဲ့ဒီပါတီကတူရဲ့ငယ်ကြီးအကျိုးစုံကနေလို့ဆိုရမှာလေဒီကမ်းဆောင်တဲ့ပါတီဖြစ်တဲ့ကောင်ကိုရှိရှိဖြစ်ဖြစ်ကြတယ်လို့ဆောင်တဲ့ဆေးတော့ဒီပါတီကငယ်ကြီးဒီမှာရှိရတာမျိုးတူရဲ့အဲ့ဒီလိုသက်သာကျွန်တော်တို့ကစားပြီးတော့ပတ်ဖို့မနေနေဘူးကကျွန်တော်တို့ကဘယ်ရောက်ရှိနေနေဆိုပါတီမျိုးဖြစ်နေဘုရားရှင်ရဲ့ဖြစ်ပါတယ်။ကျွန်တော်ဒီတော့တခုသေးပါပဲ။အားလုံးရဲ့တခုပါပဲ။ကျွန်တော်ဒီကအားလုံးရဲ့အကျိုးသက်မျိုးဝေါ်ဆောင်အကျိုးသက်ဆိုင်ရှင်ရဲ့ဆိုရင်တော့ဒီမျိုးဝေါ်ဆောင်ရဲ့ရှိရခဏကိုခိုင်းရောပါပဲ။အဲတော့ရေးရမှာတော့ဖြစ်ကြည့်ပါပဲ
။ NDF အနေနဲ့လွှတ်တော်ကိုယ်စားလှယ်လောင်းစုစုပေါင်း212ဦးဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။အလားတူပြည်ပကပြန်ရောက်လာတဲ့တက်ကြွလှုပ်ရှားသူတွေတည်ထောင်ထားတဲ့လူပေါင်းသစ်ဒီမိုကရက်တစ်ပါတီ DPNS အနေနဲ့ပထမဆုံးရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့သူတို့နေရာတွေနဲ့ပတ်သက်လို့ပါတီဥက္ကဋ္ဌဦးအောင်မိုးစောက VOE ကိုအခုလိုပြောပါတယ
်။ကျွန်တော်တို့ဝင်တဲ့နေရာတွေမှာတော့ကျွန်တော်တို့နိုင်ရမယ်ဆိုတော့ဒီသဘောသာကျွန်တော်တို့ရှိတယ်။ကျွန်တော်တို့မနိုင်နိုင်အောင်လည်းပဲကြိုးစားသွားမယ်။နိုင်လိမ့်မယ်လို့လည်းပဲကျွန်တော်တို့မျှော်လင့်တယ်ပေါ့နော်။နိုင်ငံရေးပါတီတစ်ခုဖြစ်တယ်နိုင်ငံရေးပါတီတစ်ခုဖြစ်တဲ့အတွက်ဒီရွေးကောက်ပွဲကိုမလွဲမသွေကျွန်တော်ဖြတ်သန်းရမှာဖြစ်တယ်ဒီရွေးကောက်ပွဲကနေတဆင့်ပေါ့နော်လွှတ်တော်နိုင်ငံရေး process ထဲမှာကျွန်တော်အနေနဲ့ပါဝင်မှုစူးစမ်းတာဖြစ်တယ်လွှတ်တော်အတွင်းမှာကိုယ်နဲ့ဒီသဘောဆန္ဒတူတဲ့နိုင်ငံရေးအင်အားစုတွေနဲ့ပူးပေါင်းပြီးတော့အပြောင်းလဲကိုတိတိကျကျအကျိုးပြုခြင်းလို့ဖြစ်တယ
်တကယ်လို့များပါတီကြီးတွေရဲ့အနေထားရောဒီရွေးကောက်ပွဲနေထားရောကိုဘက်ကရှုံးခဲ့တာဖြစ်ဖြစ်တခုဖြစ်မယ်ဆိုလို့ရှိရင်ရောဒီလူပေါင်းသစ်ဒီမိုကရက်တစ်ပါတီနေနဲ့ဘယ်လိုဆက်ပြီးတော့လုပ်ဖို့ရှိမလဲပေါ့နော
်အဓိကကျွန်တော်တို့ရဲ့အဓိကမှပြရတာကနေ့အပြောင်းလဲတွက်ဆိုလို့ရှိရင်ဒီဆက်တော်ရဲ့နိုင်ငံရေး process ကိုလည်းဖြတ်ရမယ်အော်ဒီမိုကရေစီရင်တန်မှုနောက်သူကရှေ့ဆက်ပြီးတော့ဒီမိုကရေစီကိုဟိုရှေ့ဆက်ပြီးတွန်းနိုင်ဖို့ဆိုတာကလွှတ်တော်ရဲ့နိုင်ငံရေး process ကလည်းအရေးကြီးတဲ့ကိစ္စတစ်ခုဖြစ်တဲ့ဒါကိုဖြတ်ဖို့ဖြတ်ရမယ်ဆိုတဲ့ကိစ္စအခုပေါ့နော်နောက်တစ်ခုကလွှတ်တော်ရင်ပြင်ပပေါ့အစီအစိုးရရဲ့လှုပ်ရှားမှုတွေပြည်သူလူထုရဲ့လှုပ်ရှားမှုတွေဒီလှုပ်ရှားမှုတွေနဲ့လည်းပဲဒီနေ့အပြောင်းအလဲကိုသ don pemulua de lu yusar di naku a hanjan ni chese ya me lu jano lu yong chi de da chang lu lut daw twin ma le be chain de da ga jano pa wo pa ma phit de
dbns a ni ne lut daw ko sele su su paw 20 u win yaw shin pyan twa ma ba party ji ri phit de amyo da democracy a phwe chou nld ga lut daw ko sele law a mya song party a phit su su paw 1152 u shi ni bi chak kai phun myo yi party ga ro dutiya a mya song a phit 1134 u shi ni chaung ti thau su yue kaw pwe commission ga sin yin thau pyan tha ba de da ba me le di party ji na khu a ni ne yue kaw pwe ma a pyet a tat a nai ya bu a che ni ma shi bu lo tong tat chaung u khin maw sui ga pyo ba de
a khu ga ro bya di party ma this like
နိုင်မှုအလားအလာမရှိပါဘူးအဲ့တော့အခုဇန်နဲ့ကြည့်ရဲ့ကျွန်တော်တို့ကနေပြည်ပပါဒီနဲ့အန်ဒီပါဒီပေါ့ဒီပါဒီကခုပါလေပဲသူတို့တိုင်းအားလို့ဆိုတော့နေရကြမှာပါလေသူတို့လည်းပါဒီမောင်းပုံစံလေးပြီးရပါလေ 2015နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲအတွက်ပါတီကိုယ်စားလှယ်လောင်းတွေရဲ့စည်းရုံးတွေကိုရွေးကောက်ပွဲကော်မရှင်အဖွဲ့တွေကဩဂုတ်လ10ရက်နေ့ကနေ29ရက်နေ့ထိစစ်စစ်ပြီးတဲ့နောက်အတည်ပြုစည်းရုံးတွေကိုကြေညာမှာဖြစ်ပါတယ်ရှင် 2015ခုနှစ်ဝင်ဘာလမှာကျင်းပမဲ့အထွေထွေရွေးကောက်ပွဲအကျိုးသုံးသပ်ခံမှန်းချက်တချို့ကိုမတ်အင်ဂျင်နိုင်ဆက်သွယ်မေးမြန်းတင်ပြခဲ့တာပါအခုတခါတော့မြန်မာပြည်တွင်းအမေရိကန်ဒေါ်လာဈေးတက်နေရတဲ့အကြောင်းဘာကြောင့်အများဖြစ်မလဲဆိုတာကြည့်ကြရအောင်ပါငွေလဲနှုန်းဟာမနေ့တော့ကအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1300ကျပ်နဲ့ဈေးပိတ်ခဲ့ပြီးနိုင်ငံရေးအခြေအနေလှုပ်လှုပ်ရှားရှားဖြစ်နေ
အာနာပိုင်တွေနဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းတချို့ရပ်ဆိုင်းမယ်ဆိုတဲ့သတင်းတွေထွက်လာတဲ့အတွက်လည်းမြမစီးပွားရေးလောကမှာယင်းနီးမြုပ်နှံမှုထက်ဒေါ်လာစုဆောင်းမှုတွေပိုများလာတယ်လို့လည်းစီးပွားရေးတိုင်ဝမ်ကပြောပါတယ်ဒီအခြေအနေကိုတော့မတ်တင်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
ပြည်တွင်းနိုင်ငံရဲ့လှုပ်အခန့်နဲ့ပို့ကုန်တင်ပို့မှုပိတ်ပင်ချက်တချို့ကြောင့်အမေရိကန်ဒေါ်လာငွေလဲလှယ်နှုန်းထက်တက်သွားပြီးကြာသပတေးနေ့မှာအမေရိကန်ဒေါ်လာ1300ကျပ်နဲ့ဈေးပိတ်သွားခဲ့ပါတယ်။လက်ရှိအမေရိကန်ဒေါ်လာငွေအဝယ်လိုက်နေတဲ့အခြေအနေကိုတော့ပို့ကုန်လုပ်ငန်းရှင်ဒေါက်တာဆိုးထွန်းကအခုလိုပြောပါတယ်
။အဲဒီနေ့ကတော့ကျွန်တော်တို့ကမနေ့ပိုင်းတော့1300လောက်ကြီးပြတ်သွားတယ်။ညနေပိုင်းတော့1290လောက်ကြီးပြေးသွားပိတ်သွားတော့နော်။အရွက်ကတော့ဒီနေ့ခက်တာပေါ့နော်။ဟိုကက်အရွက်ကတော့ကျွန်တော်ဒီကောက်ဆန်ဆွာလို့ပြောလို့ကြရင်တော့လည်းဝယ်လို့ရပါအဲဒီဟိုဖြစ်ပြဿနာပြတ်ပြီးရဲ့နောက်ပိုင်းပေါ့နော်ဒီတို့ဖြစ်တဲ့ဇက်နေ့ဇက်သုံးရက်ပြီးတော့နောက်14ရက်13ရက်လောက်ဟောဆက်ပြီးတော့ဖြစ်လာတာပေါ့နော်
အနာရပြည်တော်စုချန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတွင်သူရဥွှေမန်းကိုပါတီရဲ့ခေါင်းဆောင်မှုအခမ်းကဏ္ဍကနေဖယ်ရှားလိုက်ပြီးသူနဲ့ဆက်နွယ်မှုရှိတဲ့စီးပွားရေးလုပ်ငန်းတချို့မှာအတားအဆီးတွေရှိခဲ့တဲ့ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်မြမစီးပွားရေးလောကပေါ်မှာလည်းကြည့်ရရိုက်ခတ်ခဲ့ပြီးဘဏ်တွေကအနှံငွေတွေကိုပြန်ပြီးတော့ထုတ်ခဲ့ကြပါတယ်။ဒါကြောင့်လည်းဘိုးဘဏ်ကပုဂ္ဂလိကဘဏ်တွေပေါ်မှာယုံကြည်ချဖို့တိုက်တွန်းနေပေမဲ့လည်းပုဂ္ဂလိကဘဏ်တွေပြက်လို့အခက်တွေ့ခဲ့ကြတဲ့အတွေ့အကြုံကြောင့်ဘဏ်တွေမှာယုံယုံကြည်ကြည်ငွေမထားနိုင်ကြသေးသလိုတစ်ဖက်ကလည်းမြန်မာကျပ်ငွေဈေးနှုန်းချမှုကြောင့်အရှုံးပေါ်မဲ့အရေးလဲစိုးရိမ်နေကြပါတယ်။ဒါအပြင်ပြည်တွင်းအိမ်ချမ်းမြေဈေးခွက်နဲ့ကားဈေးခွက်ကလည်းဈေးအေးနေတာကြောင့်မို့လို့ယင်းနီးမြုံနှံသူတို့လက်ထဲမှာငွေထားဖို့ဆုံးဖြတ်လာကြတာလည်းဖြစ်ပါတယ်။ပြည်တွင်းအိမ်ချမ်းမြေဈေးခွက်အခြေအနေကိုတော့တော်ဝင်အိမ်ချမ်းမြေရောင်းဝယ်ရေးကကိုရှိုင်းကိုကိုကအခုလိုပြောပါတယ
်။အမားလိုလည်းတန်လိုက်တယ်။ရောင်းဝယ်ရတော့ပြီးတယ်မှာအမဈေးကတော့အရင်ကတော့မကြပါဘူးကွာ။အခုဆိုတော့ပုံမှန်အခုလက်ရှိဈေးနဲ့အခုလက်ရှိဈေးကလည်းရေစင်းတဲ့တို့ရက်ကဈေးကတန့်သွားတာလို့ရှိတယ်လေ။ဟုတ်လား။အဲတောင်းဝယ်ဈေးတန့်သွားတာလို့ရှိတာအရင်ဈေးကတော့တန့်မသွားပါဘူး။ကျွန်တော်တို့သုံးမှုလုပ်နေတာလေ။အခုလာပိုင်းနေတာကမှဟုတ်တာတကယ်လုပ်ငန်းလုံးမဲ့တွေတော့ဝန်ကြီးအများကြီးမှ။ဟိုဈေးမြောက်နံဖို့အတွက်ဝယ်တဲ့လူကရှာဟုတ်လား။ရှိတော့ရှိတော့မှခံတော်တော်လေးကိုပေါ့သွားတာပေါ့။
လက်ရှိမှာတော့အမေရိကန်ဒေါ်လာငွေချေဈေးကွက်ထဲမှာအဝယ်သာရှိပြီးအယောင်မရှိသလောက်ဖြစ်နေပါတယ်။တစ်ချိန်တည်းမှာပဲရေဘေးကြောင့်အရေးပေါ်ပစ္စည်းတွေဝယ်ယူတင်သွင်းမှုအပြင်နေ့စဉ်အသုံးဆောင်တွေကလည်းတင်သွင်းနေရတာကြောင့်ပြည်တွင်းကုန်စည်ဈေးနှုန်းတွေပါတက်လာတယ်လို့ပို့ကုန်လုပ်ငန်းရှင်ဒေါက်တာဆိုးထွန်းကပြောပါတယ
်။အဓိကကတော့ငွေပေါင်းပေါင်းမှုဖြစ်လာတဲ့အပိုင်းပေါ့နော်။ဟောလာလေးပြတဲ့အတွက်ကြောင့်ငွေပေါင်းမှုပြင်လာတဲ့ကြောင့်ပစ္စည်းဈေးနှုန်းတွေတက်လာတယ်။ဆိုင်ဒါကတော့ပြောရဲဒီလိုဆိုရင်ကျွန်တော်ကဒါကျွန်တော်တို့3000စားသုံးတဲ့ပစ္စည်းတွေဈေးတက်လာတဲ့ပုံစံဖြစ်တာပေါ့နော်ကျွန်တော်တို့ကတကူတော့မှအများစုကဗမာပြည်ကထုတ်ရတာလဲဆိုတာဒီကဟာပဲသုံးရတာပေါ့ဒီလိုညင်းသောတာစားသုံးတဲ့ပစ္စည်းတွေကစားနေပို့လို့တာများတာအော်ဒေါ်လာဈေးတက်တဲ့ဆိုရင်ဒိုင်းရိုက်ကိုထိခိုက်မှုရှိလာနိုင်တာပေါ့နော်အဲ့အချိန်ကြီးကတော့ကျွန်တော်ကဘာဖြစ်တော့ဟိုလုပ်ငန်းချက်တင်လာတဲ့ဆိုင်ရှိတဲ့လုပ်ငန်းကိုဆက်လက်ထိန်းသိမ်းဖို့လိုတာပေါ့နော် ာပြီးတော့ကျွန်တော်တို့နေတဲ့ဒါစွန့်ရလာတာလုပ်ပြီးမလုပ်ကြပဲနဲ့ကိုရှိတဲ့အားနဲ့ကိုထိန်းသိမ်းပြီးလုပ်နေကြရမယ်နေနဲ့နောက်ဘာလို့ပြောလဲဒီစောင်းရည်ရဲ့နိုင်ငံကြီးဒါစီးပွားရေးအခြေအနေတွေမျက်ခြံပြက်စောင့်ကြည့်လို့လည်းကျွန်တော်တို့မြင်တာတော့
စီးပွားရေးလောကဒီငိမ့်တိုးတက်ရေးကနိုင်ငံရေးအခြေအနေပေါ်မှာအဓိကမူတည်နေတာကြောင့်လက်တလုံးမှာတော့ပြည်ရင်းပြည်ပစီးပွားရေးလုပ်ငန်းရှင်တွေမြန်မာနိုင်ငံတွင်းရင်းနှီးမြှုပ်နှံမှုအသစ်တွေမလုပ်ကြသေးပဲလက်ရှိလုပ်ငန်းတွေကိုသာအရှိန်မပြတ်ထိန်းထားပြီးနိုင်ငံရေးဖြစ်ထွန်းမှုအခြေအနေကိုစောင့်ကြည့်နေကြကြောင်းပါရှင
်မြန်မာပြည်အတွင်းဒေါ်လာဈေးတက်နေတဲ့အခြေအနေကိုမတ်တန်ကြီးထိုက်စူးစီးတင်ပြသွားတာပါအခုတခါတော့ထိုင်းနိုင်ငံမှာလူသားမှုနဲ့ဆွဲချက်တင်ခံထားရတဲ့မြန်မာလူငယ်အလုပ်သမားနှစ်ဦးရဲ့တရားရင်ဆိုင်နေတဲ့အခြေအနေဘက်ကိုလည်းကြည့်ကြရအောင်ပါရှင်ထိုင်းနိုင်ငံကိုတောင်ကျွန်းမှာလွန်ခဲ့တဲ့တစ်နှစ်နီးပါးကဗြိတိန်နိုင်ငံသားနှစ်ဦးတပ်ခံခဲ့ရတဲ့အမှုမှာတရလူပြတပ်တွေအဖြစ်ထိုင်းရဲတွေရှင်နေတွေနဲ့ဘာသာပြန်တဲ့သူစုစုပေါင်း10ဦးကျော်ကိုစစ်ဆေးရမှာကွယ်လွှဲချက်တွေတွေ့လာရပါတယ်တရားခံတွေအဖြစ်လက်တလောမှာဒီမြန်မာလူငယ်ရွှေပြောင်းလူသမားနှစ်ဦးကိုဆွဲချက်တင်ထားတာဖြစ်ပြီးတော့သူတို့ကိုဆွဲချက်တင်ခဲ့ခြင်းကရှေ့နေတွေမပါဘဲနဲ့စစ်ဆေးခဲ့တာတွေကိုလည်းထွက်ဆိုချက်မှာပြန်ပြီးတော့တွေ့ရတဲ့အကြောင်းမြန်မာတန်ယုံကိုစားပြုရှေ့နေကဆိုပါတယ်အပြည့်စုံကတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကစုံစမ်းတင်ပြထားပါတယ်ရှင
်လက်ကျိုးလို့ခေါ်တဲ့ထိုင်းနိုင်ငံကဘာလက်ခရီးသွားအများအပြားလက်ပတ်ရာကော့တောင်ကျွန်းမှာဗြိတိန်နိုင်ငံသားနှစ်ဦးဟာပြီးခဲ့တဲ့နှစ်စက်တင်ဘာလမှာတပ်ဖြတ်ခံခဲ့ရတာပါဒီအမှုနဲ့ပတ်သက်လို့မြန်မာလူငယ်နှစ်ဦးကိုတရားခဏ်နေအဖြစ်အာဏာပိုင်တွေကတရားစွဲဆိုထားပါတယ်အောက်ဂုတ်လ18ရက်နေ့ကနေ20ရက်နေ့အထိစစ်ဆေးခဲ့တဲ့တရားလိုပြတပ်တွေထဲမှာတော့ရဲဝင်တန်းတွေရှိနေတဲ့အပြင်တရားခဏ်နေအဖြစ်စွပ်စွဲခံထားရသူတွေကိုစစ်ဆေးစဉ်ကဘာသာပြန်သူတွေလည်းပါဝင်တာပါဒီထဲကရှစ်နေတူကတော့သူဟာတရားခဏ်နေအဖြစ်ဆွတ်ဆွဲခံထားရတဲ့လူငယ်နှစ်ဦးဝန်ခံကြောင်းသရုပ်ပြမှုတွေလုံဆောင်ပြီးချိန်အော်တိုဘာလ3ရက်နေ့ညနေပိုင်းမှာစစ်ဆေးခဲ့တယ်လို့ဆိုပါတယ်။ဒါဟာတရားခဏ်နေကိုစစ်ဆေးချိန်မှာရှစ်နေတွေမပါဘဲစစ်ဆေးခဲ့တဲ့သဘောကိုတွေ့ရတယ်ဆိုပြီးမြန်မာတန်ယုံကိုစားပြုရှစ်နေဦးအောင်မျိုးတန်းကဆိုပါတယ်
။အတိအကျကအခုစစ်လာခဲ့ပြီးတဲ့အခု28 29 20ပေါ့လေ။10ယောက်ကျော်လောက်မှာအခုအဲ့ဒီရှစ်နေတယောက်ဆိုတာအငယ်တော့သူကအဲ့နှစ်ရက်ဆယ်လာ2014မှာရဲဒီကကလေးလေးချစ်ချက်ယူထားတယ်အဲ့စစ်ချက်ယူထားတာကိုရှင်းနေမှာပါပဲစစ်ချက်တော့ပေါင်းဝင်နေဆိုပြီးပေါင်းဝင်လို့ဆိုပြီးတော့3ရက်ဆယ်လာ2014မှာအဲတရုတ်ပြလို့ပြီးတော့ညနေပိုင်းမှာအဲ့ရှင်းနေခေါ်ပြီးတော့သူကပြန်ပြီးတော့စစ်ချက်ယူတယ်အဲ့ဒါတွေကိုခက်တယ်စစ်ချက်ပြန်ယူတယ်ဆိုတာကပထမသူမလာခင်တည်းကပထမနှစ်ရက်နေကယူထားတဲ့ရဲစစ်ချက်ကိုပဲပြန်ကြီးတဲ့ဘောပြန်ရက်တဲ့ဘောပဲသူကဒါဝမ်းပြီးတော့တရားဝင်အောင်လက်မထုတ်ပြရတဲ့ဘောပဲမနေ့ကမှ10နာရီမှတရုတ်ပြပြီဆိုတော့သူတို့ကညနေ16နာရီဆိုတော့4နာရီတက်ကြပြီးတော့မှစစ်ချက်ကြင်ဒါပေမဲ့အဲ့စစ်ချက်တွေကလည်းရုံးတော့ဘာရောက်နေတယ်နှစ်ရက်နေကစစ်ချက်တွေနေရမတင်းကြီးနေပဲ
လက်ကျောလူတက်မှုနဲ့ပတ်သက်လို့ဘာသာပြန်သူတွေထဲမှာမြန်မာနှစ်ဦးကိုလည်းစစ်ဆေးခဲ့တာပါဒီဘာသာပြန်သူတွေဟာကျွမ်းကျင်သူများမဟုတ်ပဲအဲ့ဒီဒေသမှာနေထိုင်နေတဲ့ဈေးတွေတူနဲ့ရွှေပြောင်းလူသမားတူလည်းဖြစ်နေတဲ့အတွက်ဝေဖန်မှုတွေလည်းထွက်ပေါ်ခဲ့ပါတယ်သူတို့နှစ်ဦးဟာအခင်းဖြစ်ပွားပြီးတဲ့နောက်မှာတော့မြန်မာလူငယ်နှစ်ဦးကိုစစ်ဆေးရမှာအဓိကဘာသာပြန်ပေးခဲ့ကြသူများဖြစ်ကြပါတယ်သူတို့တွေဟာအခင်းဖြစ်ပြီးသားမှာပြောဆိုချက်တွေနဲ့တရားရုံးမှာထွက်ဆိုချက်တချို့ဟာကွဲလွဲချက်တွေရှိနေတယ်လို့လည်းတရားခဏ်နေအဖြစ်ဆွဆွဲခံထားရသူတွေရဲ့ရှေ့နေဖြစ်သူကပြောပါတယ
်သူတို့တွေဘာကွဲလွဲတာတွေ့လဲဆိုတော့အဲဒီလို TVB နဲ့ဟိုကိုရဲနဲ့ဒီကိုရဲနဲ့အမေဖေကိုထားတဲ့ခန်းမှာပါတဲ့အချက်လက်တွေဟာဒီကမှဒီစစ်ချက်တွေနဲ့လွဲတယ်နောက်တစ်ခါဟိုထိုင်းနိုင်ငံက channel 3မှာသမားဆိုတဲ့ကလားနဲ့မိတီလူခရတဲ့အခမ်းမလေးအဲဥပမာဆိုပါတော့စင်းလေးတွေကိုကလေးတွေကပလင်းနဲ့ရိုက်ပါတယ်ဆိုပြီးပြောထားခဲ့တယ်ဒါပေမဲ့ဒီပေါ်ကြတော့ပေါက်ထုနဲ့ပေါက်တဲ့ဆိုရအကြောင်းကသူတို့ကဗာလဲပြန်ပြီးရဆိုသူပြောတယ
်ဒီလိုတရလိုဘက်ကတက်တေရဲ့ထွက်ဆိုချက်တွေမှာကွဲလွဲချက်တွေရှိနေတာတွေဒီအပိုင်းအတွင်းမှာပဲဆွဆွဲခံထားရသူတွေရဲ့ပဂရိ DNA ကိုထပ်မံစစ်ဆေးဖို့အတွက်တရခွင်မှာယူခဲ့တာတွေကိုကြည့်ရင်ဆွဆွဲခံရသူတွေအနေနဲ့အမှုသွားအမှုလာရအာသာချက်တွေဖြစ်ခဲ့ရကြောင်းကိုလည်းရှင်းနေဦးအောင်မျိုးတန်းကပြောပါတယ
်ဒီလိုတည်တံထိုက်တဲ့အမှုတွေမှာဒီလိုဘက်ကမခိုင်လို့ရင်ကျွန်တော်တို့တရားခဏ်နေဘလို့မအပြစ်ပေးလို့မရပါဘူးဒီလိုဘက်ကဟာကွက်ပြော့ကွက်တွေဟာကျွန်တော်တို့တရားခဏ်အပြစ်ပေးအောင်မလုံလောက်ဘူးဆိုတာကိုဖော်ပြနေပါတယ်ဥပဒေအတိုင်းဆောင်ရွက်မယ်ဆိုရင်ဘလို့မအပြစ်ပေးနိုင်ကြအကြောင်းမမြင်ပါဘူးခင်ဗျာထိုင်းနိုင်ငံတရားမျှတရေးဝန်ကြီးဌာနကအဲ့အမှရှိတဲ့အဖွဲ့အစည်းကနေနှစ်ယောက်လာပြီးတော့အင်္ဂလိပ်ဘာသာကြောက်ထားတဲ့အတိုင်းတရားခဏ်ဒီရဲ့ DNA ကိုဒီအခွင့်ရှိမှပြန်လာပြီးကြတယ်ဒီ DNA ပေါ့လေအဲ့ဒါကတော့သူကဒေါက်တာဖွန်တိစီမှာစစ်မယ်လို့ပြောတာပဲဒေါက်တာဖွန်တိကကိုလာပိုင်းစစ်တီးရမှာလားစစ်ခံမယ်လို့ပြောတဲ့ရုံးတွေကိုအဲ့အဲ့တည်းမှာဒီရတိမှာပဲ
ကောင်းကျွန်းလူတမ်းမှုဟာပြီးခဲ့တဲ့နှစ်စက်တင်ဘာလ15ရက်နေ့တုန်းကဖြစ်ပွားခဲ့ပြီးဗြိတိန်နိုင်ငံသားနှစ်ဦးတပ်ဖြတ်ခံရပြီးနှစ်ပတ်ကြာတဲ့အထိတရားခဏလေးကိုထိုင်းရီကထုတ်ဖော်နိုင်ခြင်းမရှိခဲ့တာကြောင့်အများဝေဖန်ခံခဲ့ရတဲ့အမှုလည်းဖြစ်ပါတယ်တရားခဏလေးဖြစ်မြန်မာလူငယ်တွေကိုဆွဆွဲတဲ့အခါမှာလည်းတရားခဏလေးမဟုတ်ဘဲတရားခဏလေးသာဖြစ်တယ်ဆိုပြီးထိုင်းသတင မြန်မာလူငယ်တွေလွတ်မြောက်ရေးအတွက်လိုက်ပါဆောင်ရွက်ပေးနေတာဖြစ်ပါတယ်။အခုဆိုရင်ဒီအမှုကိုရုံးထုတ်စစ်ဆေးနေတာဟာတနည်းနည်းပါးရှိပြီဖြစ်ပါတယ်ရှင်
။မအေးမှပြောပြသွားခဲ့တာပါရှင်။မြန်မာပြည်ဆိုင်ရာသတင်းစာမားတွေကတော့ဒီလောက်ပါပဲ။အခုတစ်ခါတော့ဥရောပတိုက်ကပြင်သစ်နိုင်ငံဘက်ကိုအလှည့်ပေးပါအောင်မယ်ရှင်။ရွှေပြောင်းနေထိုင်သူတွေအရေးအဖြစ်ရှာဖို့နဲ့ရွှေပြောင်းနေထိုင်သူတွေကိုလူကုန်ကူးနေတဲ့လုပ်ငန်းနဲ့လူကုန်ကူးသူတွေကိုတိုက်ဖြတ်ရေးပြင်သစ်နိုင်ငံကယ်လစ်မြို့မှာအခြေစိုက်တဲ့ပူတွဲဌာနချုပ်ဖွင့်လှစ်ဖို့နဲ့ဒီပြင်သစ်နဲ့ဗြိတိန်နိုင်ငံတို့သဘောတူစာချုပ်ချုပ်ဆိုလိုက်ပါတယ်။ထောင်နဲ့ချီတဲ့ရွှေပြောင်းနေထိုင်သူတွေဟာကယ်လစ်မြို့ကနေဗြိတိန်နိုင်ငံကိုတရားမဝင်ခိုးဝင်နေကြတဲ့အကြောင်းပဲရစ်မြို့ကနေ VOA သတင်းတောက်လီစာဘရိုင်ယန်ရဲ့သတင်းပေးပို့ချက်ကိုတော့ဥဆာမူဝေကပြောပြပေးမှာပါရှင
်။ဟုတ်ကဲ့ပါ။ဗြိတိန်အစိုးရကအင်္ဂလိပ်ရေလက်ကြားကိုဖျက်ပြီးတော့ဗြိတိန်နိုင်ငံကိုဝင်ရောက်ဖို့ကြိုးစားနေကြတဲ့ရွှေပြောင်းနေထိုင်သူတွေကိုဟန်တားနိုင်ရေးကြိုးပမ်းတဲ့အနေနဲ့ကယ်လစ်မြို့ကပြစ်တဲ့အာဏာရှင်တွေအတွက်လူအင်အားနဲ့ငွေကြေးပံ့ပိုးပေးမယ်ဆိုပြီးတော့ဗြိတိန်အစိုးရကပြောဆိုလိုက်ပါတယ်။ဗြိတိန်နဲ့ပြင်သစ်တာဝန်ရှိသူတွေဟာကုတ်ကဲဌာနချုပ်အစ်တစ်ခုထူထောင်မှာဖြစ်တယ်လို့လုံခြုံရေးကင်မရာတွေနဲ့မီးမောင်းတွေတပ်ဆင်ဖို့ခြံစည်းရိုးတွေခတ်ဖို့အနီးအောက်ရောင်ကြီးနဲ့နေဆက်ကိုခိုးပြီးတော့ဖျက်တဲ့သူတွေကိုသိရှိရအောင်အတိပေးတဲ့စနစ်တွေကိုအလွန်အန္တရာယ်များတဲ့နေဆက်ဖျက်တမ်းရမြေအောက်လှိုင်ကောင်းတွေမှာတပ်ဆင်မှာဖြစ်ပါတယ်။
Nous sommes conscients que les solutions à moyen terme à cette crise doivent être recherchées au niveau européen et au niveau international. Les pays
qui ont connu des problèmes de l'Europe et des pays tiers ont été mis en place pour faire face à cette crise. Le ministre des Affaires étrangères britannique, Theresa May, ကလေးမျိုးမှာသဘောတူလက်မှတ်ရေးထိုးပြီးတဲ့နောက်ပြင်သစ်ပြည်ထရေးဝန်ကြီးဘန်နပ်ကာဇင်နူးကပြင်သစ်ဘာသာနဲ့အခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ကာဇင်နူးဟာဘာလင်မှာဂျာမနီပြည်ထရေးဝန်ကြီးနဲ့လည်းတွေ့ဆုံပြီးတော့ဂျာမနီမှာအခုနှစ်အတွင်းနေထိုင်ခွင့်လျှောက်ထားသူ8,000လောက်ရှိတယ်ဆိုပြီးတော့ပြောဆိုပါတယ်။ဇူလိုင်လတလအတွင်းမှာတင်ဥရောပကိုဝင်ရောက်လာတဲ့ရွှေပြောင်းနေထိုင်သူဥယေဟာ13,000ရှိပြီးတော့စံချိန်တင်တဲ့အရေးအတွက်ဖြစ်တယ်လို့ဥရောပတမကအီယူရဲ့တာဝန်ရှိသူတွေကပြောဆိုပါတယ်။အခုလိုပြုတ်လွက်တဲ့တမချက်အစ်စ်ကကယ်လစ်မြို့မှာရှိတဲ့ခိုလုံခွင့်လျှောက်ထားသူတွေရဲ့အရေးကိုအမြန်အရေးယူလှုပ်ဆောင်ပေးဖို့နဲ့စီးပွားရေးအရကောင်းစားဖို့ရည်ရွယ်ချက်နဲ့ရွှေ့ပြောင်းနေထိုင်သူတွေကိုနေရက်ကိုပြန်ပို့ဖို့ကိစ္စလည်းပါဝင်ပါတယ်။ဗြိတိရှ်ပြည်ထရေးဝန်ကြီးထရိဆာမေကရွှေ့ပြောင်းနေထိုင်မှုရောက်ရှိလာတဲ့သူတွေရဲ့မူရင်းနိုင်ငံတွေအနေနဲ့ဒီကိစ္စပေါ်မှာအလေးထားပြီးတော့အာရုံစိုက်ကြဖို့တိုက်တွန်းလိုက်ပါတယ်။
This means working with our European Union and international partners to target development aid and increase investment. We need to help source and transit countries develop economic and social
opportunities. အဲဒီဘက်ကတော့ဖွံ့ဖြိုးရေးနဲ့ရင်းနှီးမြှုပ်နှံမှုတွန်းမြည်ရေးအတွက်ဥရောပသမဂ္ဂဟာမိဖက်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်ကြဖို့ဖြစ်ပါတယ်။လိုအပ်နေတာကတော့အရင်းအမြစ်တွေ၊တဆင့်ကန်တိုင်းပြည်တွေရဲ့စီးပွားရေးမြင့်တင်ဖို့အခွင့်အလမ်းတွေ၊လူကုန်ကူးမှုတိုက်ဖြတ်ရေးဆောင်ရွက်ပေးဖို့အခွင့်အလမ်းတွေနဲ့ဒီလူတွေကိုပြန်လည်ပို့ဆောင်ရမှာပါဝင်ဆောင်ရွက်ပေးရေးစတာတွေဖြစ်ပါတယ
်။ EU ဥရောပတမကနဲ့ AU အာဖရိကတမကခေါင်းဆောင်တွေဟာရွှေပြောင်းနေထိုင်သူတွေအရေးကိုဆွေးနွေးဖို့အတွက်ထိပ်သီးအစည်းအဝေးတစ်ခုကိုလာမယ့်နိုဝင်ဘာလမှာကျင်းပဖို့စီစဉ်ထားပါတယ်ခင်ဗျာ
။ပြည်သစ်နိုင်ငံအတွင်းမှာရွှေပြောင်းခြေချနေထိုင်သူတွေပေါ်လူကုန်ကူးရာကိုတိုက်ဖျက်ရေးဆောင်ရွက်မဲ့အခြေအနေကိုဥဆောင်မူဝေပြောပြသွားတာပါ။မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်မှာတော့လှိုင်းတိုမီတာ32 40 50နဲ့လှိုင်းလက်မီတာ190တို့ကနေပြီးတော့မနက်ခင်းအင်္ဂလိပ်သင်္ကန်းစာကျမ်းမာရေးနဲ့တိုင်းရင်သတင်းလွှာစတဲ့သတင်းပတ်စင်ကန်တာတွေကိုလည်းနားဆင်နိုင်ကြပါတယ်ရှင်။ VOA အမေရိကန်အတန်ရဲ့တောက်ကြနေမနက်ခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ကန်တန်ကနေ2015ခုနှစ်ဩဂုတ်လ21ရက်တောက်ကြနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40နဲ့အတူလိုင်းလက်မီတာ100လိုင်းဒိုမီတာ90လိုင်းလက်မီတာ190တို့ကနေပြီးတော့ဖန်ယူနိုင်ကြပါတယ်အခုဇက်တိုက်ထုတ်လွှင့်ပေးသွားမယ့်ဒုတိယပိုင်းအစီအစဉ်မှာတော့ဒီ American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာနိုင်ကြမှာဖြစ်ပြီးဒီတစ်ပတ်ရဲ့ကျန်းမာရေးအစီအစဉ်မှာတော့မိုးကြီးရေရှမ်းတဲ့အချိန်အဖြစ်များတဲ့မွေအန္တရာယ်ကိုတွေ့ရတဲ့အခါမှာသတိပြုရမယ့်လက္ခဏာတွေအကြောင်းကိုအခုလိုကြားကြရမှာပါ။အ
စီအစဉ်လာမယ်အစီအစဉ်ဝေဝါလာမယ်ဟောဒီလိုလုံးချူးကြီးပြန်လာတဲ့တာပေါ့နော်။တော်ရည်ကမှယူလာတဲ့ဖြစ်လို့ရှိရင်နောက်ကရှာလို့
အထွေထွေယောဂအထူးကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးရဲ့ပြောပြချက်ကိုနားဆင်ရမှာပါရှင်။ဒီလိုအစီအစဉ်တွေကမှအခုရင်ဆုံးတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြည့်ကြရအောင်ပါ။ဒေါက်လှလတန်းကအစီအစဉ်ပို့ချပေးထားပါရရှင
်။ဒီနေ့မြေတွေတင်ပြမယ့် idiom အသုံးကတော့
bite the bullet
ဆိုရပဲဖြစ်ပါတယ်ဆလုံးပေါင်းက b i t e bite ကကြိုက်ထားတာ t h e the b u l l e t bullet ကတော့ကြည်စံလို့လုံးကောက်အဓိပ္ပာယ်ရတော့စကပိုက်ခုလုံးရဲ့ထိုက်ရိုက်အဓိပ္ပာယ်ကတော့ကြည်စံကိုကြိုက်ထားတာပေါ့ရှင်ဒီသုံးဆင့်သက်လာတာကတော့အမေရိကန်ပြည်တွင်းစစ်တွင်းကပါ1860ခုကနေ1865ခုထိ Union တပ်သားတွေနဲ့ Confederate ပြည်နယ်တပ်သားတွေကြားပြည်တွင်းဆွေဖြစ်ကြစဉ်ပြစ်ချခတ်ချထိခိုက်သေးဆုံးကြရမှာအနာခံစားရတာတက်တာရအောင်မူးနေအောင်တိုက်ထားဖို့ဝစ်ကီအရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတောင်ကြိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင့်ခံနိုင်တဲ့သဘောဖြစ်ပါတယ်တနည်းတော့ကြည်စံကိုကြိုက်ပြီးတော့အံ့ကျိတ်တဲ့သဘောဖြစ်ပါတယ် idiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စံမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grubbs ရဲ့ဥပမာကိုနားဆင်ကြကြရအောင
် When the demand was down US automakers had to bite the bullet and cut jobs
ဝယ်လို့အကြတဲ့အခါမှာအမေရိကန်မော်တော်ယာဉ်ထုတ်လုပ်တဲ့ company တွေဟာအန်ကျိပြီးမလုပ်ချင်ပေမဲ့လို့လေအလုပ်အကိုင်းတွေကို short ချခဲ့ရတယ်လို့အထည်ပင်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
When the demand was down, U.S. automakers had to bite the bullet and cut jobs.
မလွဲမရှောင်သာအန်ကျိတ်လုပ်ရတော့မယ်ဆိုရင်ဘယ်လိုပြောမလဲ?
Bite the bullet.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။တလလတန်စီစဉ်ထုတ်လွှင့်ပေးနေတဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြပြီးတဲ့နောက်အခုနားဆင်ရမယ့်ကျမ်းမာရေးကဏ္ဍမှာတော့မွေအန်ဒီယန်နဲ့မွေကြိုက်ခြင်းအကြောင်းကိုနားဆင်ရမှာပါ။မြန်မာနိုင်ငံနေရာအတော်များများမှာပြင်းထန်တဲ့ရေကြီးတာတွေဖြစ်ရမှာမွေကြိုက်တာကြောင့်သေဆုံးရသူတချို့ဆက်ပြီးတော့ရှိနေပြီလို့ကျန်းမာရေးပညာရှင်တွေကသတိပေးထားပါဗျ။ဒီမွေကြိုက်ခံရတဲ့သူတွေကိုသွေးမလန့်အောင်ပြုစုဖို့နဲ့အစိတ်ရှိတဲ့လက္ခဏာတွေရှိမရှိခွဲခြားပေးပြီးအစိတ်ရှိရင်အမြန်ဆုံးမွေစိတ်ဖြေစေရှိရာကိုစနစ်တကျပို့ပေးဖို့အရေးကြီးပါတယ်ဆိုတဲ့အကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
ကဲတတော်မြင့်ခင်ဗျာအခုကျွန်တော်တို့မြန်မာနိုင်ငံမှာမိုးကြီးလေကြီးရေရှမ်းတာတွေဖြစ်နေချိန်မှာမွေကြိုက်တာတွေကြောင့်တည်ဆုံးသူတချို့ဆက်ရှိနေပြီလို့ကြားနေရပါတယ်ဆရာအဲ့ဒီခါကျတော့ဒီနောက်ထပ်ဒီမွေကြိုက်မှုကြောင့်ပေါ့နော်တည်ဆုံးရတဲ့သူ short ချနိုင်ရေးအတွက်ကျွန်တော်တို့အဲ့ဒီအကြောင်းကိုအသေးစိတ်လေးဆရာပြောကြည့်ကြအောင်အဲ့တော့ဒီအခုလိုမိုးကြီးရေကြီးဖြစ်ပြီးတဲ့အခါမှာဘာကြောင့်မွေကြိုက်တာတွေအဓိကဖြစ်ရတာလဲဆရာ
မွေတွေမွေရမရှိပါဘူးဗျာဒီရေရှမ်းလာပြီဆိုတော့ဒီရက်ထတာသူရေလေရေထဲမှာမျောပါတာပေါ့အဲရေထဲမှာရှောက်ရင်းနဲ့ရှိတဲ့ကိုကြိုက်သွားတယ်ပေါ့နော်ကြိုက်သွားတယ်ပြီးတော့ဒါရေကြီးနေတဲ့အချိန်ပေါ့နော်အ အဲ့ဒါကိုကိုယ်ကတစ်ခါကြာရင်မြေတိုက်ကြလို့မထင်နိုင်ဘူးတစ်ခုခုနဲ့ချင်းတိုက်တယ်နာပါတယ်လို့ပဲထင်ပြီးဆက်ပြီးနန်းလျှောက်တယ်မြေတိုက်ကြလို့ကြာတာတကယ်လမ်းမလျှောက်ပါဘူးရှော့မှာခိုက်တယ်ဆိုတော့အဲ့ဒါကိုတက်ပါအဲ့လိုနဲ့ပဲကျွန်တော်မွေးစိတ်ကိုတက်လာတော့အများစေရင်များတာပေါ့အခုရန်ကုန်မှာဆိုလို့ရှိရင်လိုင်တရားတို့အင်းစိန်တို့မော်ဘီတို့ဒီဘက်တွေမှာလည်းတော့ရှော့မွေးတွေ့တယ်မွေးကြိုက်ခံရတဲ့ဆိုတဲ့တင်းတွေထွက်လာပါတော့အဲ့တော့ဒီလူကြီးပြည့်တဲ့နောက်ဒီမွေးတွေဟာသူ့ပြင်းနဲ့သူပြန်လာလို့မရဘူးအဲ့တော့ချိုးအိမ်ဒီမှာအမိပုံဒီမှာတတ်တာပါနော်။ဆိုတော့အိမ်ဆိုတာအိမ်ကောင်မိုးဒီနေရာမှာရှိတယ်အိမ်အောက်ဒီမှာရှိတယ်။ဒီနေ့အိမ်လွင်းမှာရှိတယ်ကရင်အောက်မှာတော့လာပြီးသူ့ကိုခွေရမျိုးရရှိတတ်တယ်ပေါ့နော်။အဲ့တော့ဒီမျိုးတွေကအဆန်ကတော့ဇန်းပေါ်မှာဒီဖွက်ထဲမှာရေထဲမှာအကြီးကျသွားတဲ့ချိန်ကျတော့အိမ်ထဲရောက်လာတယ်။အိမ်ကြီးပတ်ဖို့ချိန်မှာရောက်လာတယ်။ဒီအိမ်သားမအထင်တော့ဒီကလူကိုဒုက္ခမပေးပါဘူး။ဒါနဲ့သူ့ကိုဒုက္ခပေးမယ်ထင်လို့ကြောက်ချင်ခိုက်တာပေါ့နော်။ဒီမူရီတိုင်းလည်းကျွန်တော်ကြောက်ခံလို့ပါ။ဥမာဒီမူရီကကနကုန်းကိုဆိုတာအဆင်မရှိဘူးလေ။ကဲလေတော့နားသွားမှာမှန်တယ်။ဒါပေမဲ့တာနာအဲ့တော့အဆင်မရှိတဲ့နေရာကြီးကအဆင်ပြတ်နိုင်။ဒါကြီးမှာကျွန်တော်ဒီလောက်ကအမေမျိုးစားပေါင်း156မျိုးရှိတယ်လို့ပြရတယ်။အဲ့ဒီမှာဒီပေါ်120လောက်ကအဆင်မရှိဘူးလို့ဆိုထားတယ်။36မျိုးပါလေ။အဆင်ရှိတယ်ပေါ့။အများဆုံးအကက်ခံတာမူရီဘွေးပေါ့နော်။အဲ့တော့မေဟောက်တောင်ငန်းလေကြားပေါ့။ဒီမူရီကကျွန်တော်တောင်းကျင်မှာရှိနေတယ်။ဒီအဆင်ရှိတဲ့ဒီကကြီးဆိုရင်တော့ကျွန်မအင်တာနက်ဒုက္ခပြီးပြီ။အဲ့တော့မျိုးစိတ်ကမျိုးစိတ်ဖြူစည်းနေတယ်နိုင်တယ်။ဘာနဲ့မှပြည့်စုံလို့မရဘူး။အဲ့တော့ဘာလို့ရမလဲဆိုလို့ရှိရင်ဒီစိတ်ဖြူစည်းကိုတဏှာကြီးကနေအုံနာကြီးတွင်ဟိုရရှိအောင်တော့အဲ့ဒါကိုဆံပူအောင်အဲ့ဒါပါပဲ။အဲ့တော့ကြောက်ကြိုက်တယ်ဆိုရင်အနေနဲ့ကတော့ဒီကြီးရဲ့အချိန်မှာပို့ခိုက်တယ်။ဒီရှံပြီးတော့ကြာတဲ့အချိန်မှာပို့ခိုက်ပါတယ
်။ဟုတ်ကဲ့ဆရာ။အဓိကကတော့မွေစိတ်ဖြည့်စေအမြန်ရနိုင်ဖို့ကအရေးကြီးဆုံးပါဆရာနော်အစိတ်ပြင်းတဲ့မွေကြိုက်တယ်ဆိုလို့ရှိရင်ဒါပေမဲ့ဒီညမှာဆရာအစိတ်ပြင်းတဲ့မွေကြိုက်မကြိုက်ခွဲခြားနိုင်ဖို့လက္ခဏာတွေရောရှိလားဆရာ
အဲအဲ့ဒီကတော့ဒီလူကြီးကအခုပါလဲဆိုစိတ်ရှိရှိမရှိရှိမွေကြိုက်တဲ့ဟိကိုလှမ်းပါတယ်အဲ့ဒါပြင်းရတယ်လို့ခေါ်တာပေါ့ရှော့ပြရတာတခါလဲအစိတ်နဲ့မပတ်သက်ဘူးလို့ကအဲ့ဒီမွေကြိုက်တဲ့ခါလဲဆိုတာကလည်းမဖြစ်ဘူးခါလဲဖြက်ပြနှမ်းလာရုပ်ရှင်ပြနှမ်းလာချက်ရှော့ပြရလဲပါကိုအဲ့ဒါကိုပြည့်အောင်ကျွန်တော်ကဟိုနည်းတစ်သိမ်းအားပြရမှာပေါ့ဒီမျိုးတက်ခံတိုင်းနဲ့မျိုးစိတ်မတက်ပါဘူး။အဲ့တော့မျိုးစိတ်တက်ရတဲ့အနေအထားကမျိုးမျိုးစားပေါ်မှာမဟုတ်သေးဘူး။အစိတ်ရှိရမျိုးလားအစိတ်မရှိရမျိုးလား။အဲ့ဒါကဝင်သွားတဲ့မျိုးစိတ်ပမာဏပေါ့နော်။အဲတိုက်လိုက်တဲ့ရုပ်တက်ခါရတဲ့မျိုးစိတ်မဝင်တာမဝင်သွားဘူးဆိုလို့ရှိရင်အစိတ်မဖြစ်နိုင်ဘူး။နောက်ကတက်ခံရတဲ့လေကိုခံစွမ်းအားပေါ့။ကိုယ်ကိုယ်တိုင်ကစမ်းမတောင်းတင်းနေရင်စွမ်းအားကိုခံနိုင်တာပေါ့။အဲ့တော့ဒီကြောင့်ဒီနေ့အရင်ဆုံးပြေးမလန့်အောင်ကျွန်တော်ကရှင်းပြရမယ်နေရာမှာမျိုးတိုင်းရဲ့အစိတ်မရှိပါဘူး။ไก่ไก่เนี่ยไอ้เหมือนมาหูป่ะสมมุติได้ก็ป่ะเนาะเออแต่ละเนี่ยเอจิดามวยได้เลยขนาดเราปี้อ่ะครับเออมวยไก่ดีสุดาเนี่ยไอ้ไก่เนี่ยเนี่ยนาอ่ะป่ะแล้วไอ้เนี่ยมาแล้ว5นาทีออกขึ้นมานี่เยอะล่ะดีถ้าคิดได้เฉยไอ้เนี่ยมามวยอสวยอ่ะเอาไปปักๆกูจะปี้อ่ะเอานี่ไก่ไอ้ปอกเนี่ยนะครับคือสุดเนาะอ่ะมวยที่เจ็ดๆลักษณะสอดีสอนนี่นะอัตชิเนี่ยล่ะมั้ยนิสิยวยว้าล่ะมั้ยเอาตะโกลงชื่อที่เปลี่ยนมาได้ป่ะเนาะအတူရီကမှယူလာတဲ့ဖြိုးလို့ရှိရင်နောက်ကရှာတို့မျက်နာတို့ကိုလက်တွေထုံကျင်းလာတာအသက်ရှူတစ်ဖြည်းဖြည်းနဲ့ညံလာတယ်နောက်အသက်ရှူရပ်သွားမယ်အဲ့ဒါနဲ့ပြေဆုံးတယ်ပေါ့လေအချို့တွေတက်ကပ်ဖြစ်စီပြီးတော့ပြေဆုံးတာရှိတယ်
ဟုတ်ကဲ့ဆရာခုနဆရာပြောသလိုဒီမွေစိတ်ဖြည့်စေးနေရာကိုကျွန်တော်တို့ဒီအမြန်ရောက်နိုင်ဖို့အတွက်ပေါ့နော်လူနာကိုပို့တဲ့အခါမှာဒီလမ်းထဲမှာဆရာဟိုဘယ်လိုပို့ရမလဲဘယ်လိုရှေ့ဥဒနာပြည့်စုံမှုတွေလုပ်ပေးတင်တယ်လို့ဆရာထင်တယ
်ဟုတ်ကျွန်တော်တို့ခုကဒီမြေကြိုက်ရဲဆိုရှင်အညာကျူးရင်းနဲ့စီးကြအဲ့ဒီရေနဲ့အင်းစိနဲ့ထုတ်နော်ချိုးအဲ့ဒီကဓာတ်နဲ့မှုန်းနိုင်အောင်ရှိတယ်။နောက်ချိုးပင်ငယ်ရေနဲ့ပန်းတယ်ဟိုကတော့ဆေးတွေလိမ့်နေပေါ့ဗျာ။အဲ့ဒါကျွန်တော်ကဒါအဖြစ်လို့မပြောတဲ့နည်းပေါ့။အဲ့ဒါကျွန်တော်ကဒီစိမြေတိုက်ခါနည်းဆိုရင်ချိုးနဲ့စီမံထားတာတွေမဟုတ်ပါနဲ့။တိုက်တဲ့နေရာကိုဓာတ်နဲ့မဟုတ်ပါနဲ့။ရေနဲ့လည်းမဆီးပါနဲ့။ချိုးပင်ငယ်ရေနဲ့ဆေးရည်တော့မလုပ်ပါနဲ့။အောက်ကကြချင်းဒီဟိုရေရေဒီအုံနာတွေပေါ့နော်။အမှန်တော့ချိုးကပတ်နဲ့ဆုတ်ဆုတ်တာရှိသေးတယ်။ဒါလည်းမလုပ်ပါနဲ့ဆေးရည်လည်းမလိမ့်ပါနဲ့ပေါ့။ပြောအစားတော့မှမချင်းတော့ကော်ဖီတွေလည်းဖိတ်ပြီးရက်တွေမကြိုက်ပါနဲ့ဒါကမျိုးစိတ်ဒီကခံရဆိုတဲ့လူနာကိုကျွန်တော်ကပြည်ပြီးပြတိစားမှာမလို့ရမယ့်အရာလေးပေါ့နော်အကောင်းဆုံးဆိုရမှာကအဝတ်တမန်လေးနဲ့ဖုံးထားတော့နော်ပုံမှန်အဝတ်တမန်နဲ့ဖုံးထားလူနာဘာမှအစားမချူတဲ့မလို့ရှားလို့ယူပြီးတယ်လက်ကြိုက်တယ်ဆိုလက်ကိုကျွန်တော်အောက်ကိုရှော့ချအားပေးထားမှာဒီရောက်ကြိုက်တယ်ဆိုသူ့ကိုကျွန်တော်ဖလဲပြီးတော့မလို့ပါနဲ့တော့တချို့ကလမ်းလျှောက်နိုင်ကြတာလေးဆိုလူနာကလမ်းလျှောက်ပြီးခေါ်သွားတယ်အဲ့လိုမလို့ပါနဲ့ဒါကြိုကြည့်တော့လေကြည့်လက်တက်လူကမလောက်ရှားလို့အရေးကြီးတယ်။မလောက်ရှားမဲ့အဝတ်တမန်လေးနဲ့တည့်တယ်များဟုတ်တာပါ။ပြီးတော့သူထမ်းစင်ကတော့ခေါ်သွား။အဲ့ဒီအဲခေါ်သွားရမယ်ဆိုတော့ကမွေစိတ်ဖြူစည်းရှိရင်ရအောင်။အဲ့ဒီအများဆုံးတစ်နာရီနဲ့၃နာရီကြာတယ်မှာရအောင်ကျွန်တော်ခေါ်ရမယ်။ဘုံ၃နာရီငါးဒီလိုက်ငါးနိုင်နေဆိုတော့မွေစိတ်ပြတ်နေပြီဆိုရင်ဒီလိုကျွန်တော်အခုကနေကိုခက်လာတာ
။ဟုတ်ကဲ့ဒီနောက်ထပ်လှုပ်ပေးတဲ့နာရီရောရှိသေးလား
။ ကြီးရွာတွေမှာမွေးစိတ်ဖြည်းဖြည်းအဆင်ပြေထားဖို့လိုတယ်။မွေးစိတ်ဖြည်းဖြည်းထိုးနိုင်တဲ့ကျွမ်းကျင်တဲ့ဆရာတွေထားဖို့လိုတာပေါ့နော်။နောက်တစ်ခါရောက်တိုက်တဲ့နေရာတွေဒီမှာရောင်တိုင်းကတော့လူနာရဲ့ nest တွေ၊နာယီတွေ၊ခနက်တွေကိုပြူးချွတ်ထား။ရောင်တိုင်းလာတဲ့ခါမှာကျွန်တော်တို့ကနေချွတ်လို့မရတော့ဘူး။အဲ့ဒါလည်းပါတာပေါ့နော်။အဲဒါလည်းကျွန်တော်ပြည်ပြည်နဲ့ဆက်မှာအရေးကြီးပါတယ်။
ဟုတ်ကဲ့အခုလိုမွေးကြိုက်တာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားရေးကြီးတဲ့ချက်တွေရောပြောဖို့ရှိအောင်လဲဆရာရှင
်အခုကတော့ကျွန်တော်ကျွန်တော်အလူဒန်းပေါ်ရတယ်မွေးစိတ်ဖြေတဲ့လက္ခဏာတွေမွေးစိတ်ဖြေတဲ့လူငယ်အရှိတယ်ဟိုဩစတြေးလျနိုင်ငံလာပြီးတော့မှဒီမွေးစိတ်တရားကြီးဒီထဲမှာသူတွေကလည်းလှုပ်ပြီးတော့လာခုနေတာဖြစ်တယ်အဲ့တည်းကြောင့်ကျွန်တော်ကဒီအလုပ်အစိုးရတစ်ဆင်ရတမ်းမကြီးအနာပိုင်းကမွေးစိတ်ဖြေသေးတယ်ဘိုးဘိုးတစ်ဆင်ရဒီကနေမှလုံလောက်ချပြီးတော့အထူးတစ်ဆင်အခုဒီကြီးကဖြစ်ပြီးတဲ့နေရာတွေမှာပို့ပြီးတော့ချတာအောင်ဆရာပြရမှာပေါ့ဒါကြောင့်သူကနေလို့ဖြစ်ဖြစ်တလုံးနဲ့မလာဘူး။သူတယောက်ဖြစ်တော့၄လုံးတော့တာမျိုးရှိတယ်။အဲ့ဒီကြောင့်ကျွန်တော်ကတခါကြိုက်စားတော့အနည်းဆုံး၄လုံးတော့ဆောင်ထားဖို့လိုတယ်။ဒီလိုပုံစံကြီးနဲ့ဆက်ပြီးတော့အခုကယ်ရေးပို့ပြီးသွားတဲ့နေရာမှာအစားအသောက်ဆေးဝါးတွေပြီးနေလို့ဖြစ်ဖြစ်ဆောင်သွားကြပါ။အဲ့ဒီတစ်ခုကျွန်တော်တတိပြင်ပါမယ်
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ။
ကိုဝင်းမင်းစီစဉ်တိဆက်ပေးနေတဲ့ကျမရေးကဏ္ဍကိုနားဆင်ကြရတာပါအခုနားဆင်ရမယ့်တိုင်းရင်သတင်းလွှာကဏ္ဍကိုတော့နေဆက်ဒေတာကတိုင်းရင်သားသတင်းတောက်တွေစူးစီးထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNY ဝိုင်းတော်သားတွေတင်ဆက်ထားတယ်ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့အပြစ်ခတ်ရစဲရေးဆိုင်ရာ NCA လက်မှတ်ရေးထိုးဖို့ကရင်လက်နက်ကိုင်အဖွဲ့၃ဖွဲ့နဲ့ရှမ်းပြည်တပ်မတော် RCSS SSA တို့ကနေပူးတွဲကြေညာချက်ထုတ်ပြန်ထားပါတယ်Cherry FM Radio ထုတ်လွှင့်မှုရနာဖို့ပြန်ကြားရေးဝန်ကြီးဌာနကနေဖိအားပေးတဲ့အပေါ်မြန်မာ Channelist ကွန်ရက်ကနေကန့်ကွက်ခဲ့တယ်ဆိုတာနဲ့ရခိုင်ပြည်နယ်နဲ့တရုတ်နိုင်ငံယူနန်ပြည်နယ်ကိုတွေ့တန်းထားတဲ့ရေနံနဲ့သဘာဝတံခွေပိုက်လိုင်းဖြတ်တန်းရာတိုင်းနဲ့ပြည်နယ်ကဒေသခံတွေမှာဘလို့ထိခိုက်နစ်နာမှုတွေရှိနေတယ်လဲဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါတနင်္ဂနွေလုံးအပြစ်ခတ်ရက်စေးရေးဆိုင်ရာစာချုပ် NCA လက်မှတ်ရေးထိုးဖို့ကရင်လက်နက်ကိုင်အဖွဲ့၃ဖွဲ့ဖြစ်တဲ့ KNU, DKBA နဲ့ကရင်ငြိမ်းချမ်းရေးကောင်စီအပါအဝင်ရှမ်းပြည်တပ်မတော် RCSS SSA တို့ကနေလက်မှတ်ထိုးဖို့အောက်တိုဘာ18ရက်နေ့မှာပူးတွဲထုတ်ပြန်ချက်ထုတ်ပြန်ထားပါတယ်။ NCA လက်မှတ်ထိုးမဲ့ကိစ္စနဲ့ပတ်သက်ပြီးတဖွဲ့ချင်းအနေနဲ့လက်မှတ်ထိုးဖို့သဘောတူထားခြင်းဟာအကုန်လုံးပါဝင်တဲ့မူကိုစန့်ကျင်တာမဟုတ်ဘဲအကုန်လုံးပါမှလက်မှတ်ထိုးမဲ့မူကိုလည်းမကင်ထားတဲ့အတွက်နီလန်းရှာပြီးလက်မှတ်ထိုးမှာဖြစ်တယ်လို့ KNU အထွေထွေအတွင်းရေးမှူးဘဒိုစောကွယ်ထွင်းကပြောပါတယ်တနင်္ဂနွေလုံးအပြစ်ခတ်ရက်စေးဆိုင်ရာစာချုပ် NCA ဟာလိလသုံးသက်ချက်အရာအဖွဲ့ရဲ့မူတွေကိုဆန့်ကျင်တာတွေမတွေ့ရလို့လက်မှတ်ထိုးဖို့သဘောတူလိုက်တာဖြစ်တယ်လို့ RCSS SSA အဖွဲ့ကပြောခွင့်ရဗိုလ်မှူးကြီးဆိုင်းလှကပြောပါတယ်
ရည်ပေးတန်ခံရတဲ့ရခိုင်ပြည်နယ်ကမြို့နယ်တွေမှာပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုအလင်းမြန်လှုပ်ဆောင်ဖို့အရေးတကြီးလိုအပ်နေတယ်လို့လူမှုကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်ပုံနာကျွန်းကြောက်တော်မြောက်ဦးနယ်မင်းပြားမြို့နယ်တွေကကျေးရွာတွေမှာရေပေးတံကြောင်တောက်ရေကန်တွေမျိုးစပါးနဲ့ကလေးတွေပညာတင်ကြားရေးအတွက်ကျောင်းတွေအားလုံးလိုလိုပျက်စီးသွားတဲ့အတွက်အကူအညီတွေအများဆုံးပေးဆောင်ဖို့အဓိကလိုအပ်နေတယ်လို့ကူညီပေးရေးအဖွဲ့ဝင်ကိုစိုးလင်ကပြောပါတယ်ရေပေးတံခံရပြီးတွာလာရေခက်ခဲတဲ့ကျေးရွာတွေမှာစေဝါနဲ့ကျမရေဆောင်ရှောက်မှုတွေကိုအရေးတကြီးလှုပ်ဆောင်ပေးဖို့လိုအပ်နေဆဲဖြစ်တယ်လို့လည်းသူကပြောပါတယ်။ရခိုင်ပြည်နယ်မှာမကြာသေးမီကရေကြီးရေရှမ်းဖြစ်ခဲ့တဲ့အတွက်ကြံ့ငွေပီလျံပေါင်း40ကျော်ဖို့ရှုံရှုံခဲ့တယ်လို့ပြည်နယ်အစိုးရအဖွဲ့ကထုတ်ပြန်ထားပါတယ်။
ကချင်ပြည်နယ်ပူတာအိုမြို့နယ်မလိခရံဝလောင်ကျေးရွာကစစ်ပြေဒုက္ခသည်တွေဟာဆေးဝါးနဲ့အစာအစာပြက်လက်မှုအခက်အခဲပြဿနာတွေနဲ့ရင်ဆိုင်နေရပါတယ်။မိုးရသည့်တွင်အဓိကဆက်သွယ်ရေးလမ်းဖြစ်တဲ့မိချင်းနာပူတာအိုမလိခဆက်လီလမ်းကိုအစိုးရစစ်တပ်ဘက်ကပြီးခဲ့တဲ့ဇွန်လကုန်ကတည်းကပိတ်ပင်ထားတာကြောင့်ပိုခက်ခဲလာတာဖြစ်ပြီးတခြားမဒုတ်ရံနဲ့ဆလံရံဒုက္ခသည်စခန်းတစ်ခုမှလည်းဆေးဝါးနဲ့အခြားပြက်လက်ခက်ခဲနေတယ်လို့ပူတာအိုဒေသခံတဦးကပြောပါတယ်။မလိရံမှာအခြေချ ထားတဲ့အစိုးရတပ်ဟာ KNA တပ်ရင်း9ဒေသမြစ်တဖက်ကန်ဂျာရာယန်ကြေးရွာအနီးလက်နက်ကြီးတွေနဲ့ပစ်ခတ်ခြောက်လှန့်မှုတွေလုပ်နေတာကြောင့်လဲဒေသခံတွေလုံခြုံရေးအတွက်စိုးရိမ်ပူပန်နေကြရတယ်လို့အစိုးရ KNA ပူတွဲပဋိပက္ခဖြေရှင်းရေးကော်မတီဝင်ဒုက္ကဘနိုဘူးကပြောပါတယ်ခုချိန်ဒုက္ခသည်စခန်းတစ်ခုမှာကြေးရွာ9ရွာကဒုက္ခသည်တွေ1400ကျော်ရောက်ရှိနေပြီးသူတို့ကိုကချင်နှချင်းခရိယံအဖွဲ့ချုပ် KBC ကနေပဲတက်နိုင်တဲ့ဖက်ကနေအကူအညီပေးဆောင်နေပါတယ်
ရှမ်းပြည်နယ်အတွင်းချယ်ရီ FM ရေဒီယိုထုတ်လွှင့်မှုနဲ့ပတ်သက်ပြီးပြန်ကြားရေးဝန်ကြီးဌာနကနေရည်နာထားဖို့တောင်းဆိုတဲ့အပေါ်မြန်မာဂျာနယ်လစ်ကွန်ရက်ကအခုလ16ရက်နေ့ကအချက်၄ချက်ပါကြေညာချက်တစ်ဆောင်ထုတ်ပြန်ပြီးကန့်ကွက်လိုက်ပါတယ်ဒူရဦးရှင်မန်းကိုပြည်ထောင်စုကြံ့ခိုင်ရေးပါတီရဲ့ပူးတွဲဥက္ကဋ္ဌရာထူးကနေဖယ်ရှားပြီးသူချိန်မှပိုင်တဲ့ချယ်ရီ FM ကိုကိုယ့်ရဲ့တဘောဆန္ဒအရရက်ဆိုင်တဲ့ပုံစံမျိုးလုပ်ဖို့ပြန်ကြားရေးဝန်ကြီးဌာနကနေဖိအားပေးခဲ့တာဟာတည်င်းလွတ်လပ်ခွင့်ကိုချိန်ချောက်တာဖြစ်တယ်လို့မြန်မာဂျာနယ်လစ်ကွန်ရက်ရဲ့အထွေထွေတွင်ရင်မှုဦးစေရလိုင်ကပြောပါတယ်မြန်မာဂျာနယ်လစ်ကွန်ရက်ရဲ့ကြေညာချက်ထဲမှာတမနာဦးတိန်စင်အစိုးရတက်တန်းတလျှောက်မှဆိုရင်မီဒီယာအဖွဲ့အစည်းတွေကိုတရားစွဲဆိုတာတည်င်းမီဒီယာဓမ္မတွေကိုရိုက်နှက်ဖမ်းဆီးတာတွေအပြင်အစိုးရကိုယ်တိုင်ကတည်င်းမီဒီယာဓမ္မတွေကိုတရားပြန်လည်စွဲဆိုတာတွေလုပ်ခဲ့တယ်လို့လည်းထည့်တွင်ဖော်ပြထားပါတယ်
အာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအကြားနိုင်ငံရေးပြည်ထနာအရှုပ်အထွေးဖြစ်ပေါ်နေတဲ့အချိန်မှာ KNO ကချင်လွတ်လပ်ရေးအဖွဲ့ဌာနချုပ်တဝိုက်ချထားတဲ့အစိုးရရှေ့တန်းတပ်အချို့ပြန်လည်ရုပ်သိမ်းခဲ့တယ်လို့မျက်မြင်သေတာခန်တွေကပြောပါတယ်ပြန်လည်ရုပ်သိမ်းလိုက်တဲ့အစိုးရစစ်တပ်တွေဟာအင်အားဘလောက်ပြန်လည်ဆင့်ခေါ်တယ်မသိရပေမဲ့နိုင်ငံရေးရှုပ်ထွေးနေချိန်လိုအပ်နေတဲ့စစ်အင်အားတွေဖြည့်ဖို့အတွက်နေပြည်တော်ကိုပြန်ခေါ်တာဖြစ်နိုင်တယ်လို့ KNO ဘက်ကသုံးသပ်ခဲ့ပါတယ်KIO ဌာနချုပ်အနီးရှေ့တန်းတပ်စခန်းတွေကိုပြန်လည်ခေါ်ယူနေတာဖြစ်ပေမဲ့စစ်ရေးအခြေအနေငြိမ်သက်သွားတယ်လို့ယူဆလို့မရသေးကြောင်း KIO ဘက်ကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမြန်မာနိုင်ငံအနောက်ဘက်ရခိုင်ပြည်နယ်ကမ်းရိုးတန်းကနေတရုတ်နိုင်ငံယူနန်ပြည်နယ်ကိုတွေ့တန်းထားတဲ့ရေနံနဲ့သဘာဝတန်ခွေပိုက်လိုင်းစီမံကိန်းကနေပိုက်လိုင်းဖြတ်တန်းရာရခိုင်ပြည်နယ်မကွေးတိုင်းမန္တလေးတိုင်းနဲ့ရှမ်းပြည်နယ်တွေဘက်မှာမြေယာသိမ်းဆည်းခံရမှုရောကြေးငွေကိစ္စမညီမျှမှုဒေသခံတွေရဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းတွေထိခိုက်နစ်နာမှုတွေရှိနေခဲ့ပါတယ်ဒီအခြေအနေတွေကိုတော့အမီကနေစူးစီးထားပြီးတော့နိုင်ကွန်းအိမ်ကနေအခုလိုတင်ဆက်ထားပါတယ်ရှင်
ရည်နံနဲ့တန်ခွေပိုက်လိုင်းစီမံကိန်းအစပြုရာရခိုင်ဒေသမှာတော့ပင်လယ်ပြင်သွေးငါးရှာဖွေဖို့အခက်တွေ့နေတယ်လို့ကြောက်ဖြူမြို့ဒေသခံဦးထွန်းလွင်ကခုလိုပြောပါတယ
်ရေအောက်ထဲမှာရှိတဲ့ကြောက်တွေကိုခွဲတဲ့အခါမှာဒီမိုင်းတွေနဲ့ဖောက်လို့ငါးတွေပါတည်တဲ့ဟာလေးပဲကျွန်တော်တို့ဟိုစာတုံးကဆိုရင်ရှိခဲ့မှုပါတယ်ငါးချားလာတယ်ဆိုတာထက်ငါးချားတဲ့ငါးပွင့်ပြီးပျက်စီးနေတယ်ဆို
ရည်နံနဲ့တဘာဝတန်ခွေပိုက်လိုင်းဖြတ်သွားတဲ့မကွေးတိုင်းနဲ့မန္တလေးတိုင်းဒေသကြီးထဲကကြေးရွာတွေမှာတော့မြေယာသိမ်းဆည်းမှုအပြင်ရောကြီးငွေကိစ္စကလည်းတူညီမှုမရှိဘူးလို့ရင်နံချောင်းမြို့နယ်ငန်းလန်သကြေးရွာကတောင်သူဦးတန်းမြင့်ကပြောပါတယ
်တို့ရော်လာတော့ယာကြီးရော်တယ်၃နှစ်စာနောက်၅နှစ်စာဆိုရော်တယ်ပိုင်လို့ဖြတ်သွားတာရင်ဒူဒူမြုပ်သွားတာရင်ဒူဒူတကယ်တော့ကွာချမှုကတော့အကုန်ပဲဒီရွာထဲမှာလည်းပိုင်လို့မြုပ်တာရင်အဒူဒူသူများတွေမှာ၅နှစ်ရပြီတော့ကျွန်တော်ကိုယ်တိုင်၃နှစ်စာပဲရပ
ါရှမ်းမြို့နယ်မြောက်ပိုင်းဘက်မှာဆိုရင်လည်းချမ်းမြေတွေသိမ်းခံရပြီးအစာထိုးလုတ်ကင်စရာမရှိတဲ့အတွက်တရုတ်နိုင်ငံဘက်မှာအလုပ်သမားဖြစ်နေတွားရလုတ်လုတ်ကင်နေရတယ်လို့တိုင်းလူငယ်အဖွဲ့ကမိုင်းမျိုးအောင်ကပြောပါတယ်
ဒေတာခန်တွေကတော့တို့ကတရုတ်ရဲ့ဒီရောင်ွယ်အလုပ်သမားဖြစ်သွားတော့လောက်ကနေစင်ကြည့်ကြည့်သွားတာပေါ့နော်တို့ချမ်းမြေတွေတုံးပြန်လုတ်လုတ်ကင်စားတော့လို့ရတယ်ပိုင်းနေရှိတော့တို့ကအစာထိုးပြန်ဝဲဖို့နေရာလည်းမရှိဆိုတော့တို့ပတ်စံနဲ့ကုန်သွားပြီးရရကြီးနေနေလေးနဲ့
ပြီးကြတဲ့လောက်ကွန်ပိုင်းတို့ကရခိုင်ပြည်နယ်ကြောက်ဖြူမြို့မဒေးကျွန်းမှာတရုတ်နိုင်ငံပိုင် CMPC ကုမ္ပဏီကတည်ဆောက်နေတဲ့ရေနံတင်စိတ်ကန်းနဲ့ရေနံတူလောင်ကန်ဆောက်လုပ်ရေးစီမံကိန်းကတင်စီထားတဲ့လေယာဉ်မြေကိစ္စဆန္ဒပြဖို့စာတင်ခဲ့ရမှာကုမ္ပဏီနဲ့မြန်မာစွမ်းအင်ဝန်ကြီးဌာနကတာဝန်ရှိသူတွေဟာအခုလထဲမှာရော့ကြီးငွေပေးမယ်ဆိုပြီးကတိပေးခဲ့တယ်လို့ဒေသခံတွေကပြောပါတယ်
ဆက်ပြီးတော့နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်ရွေးကောက်ပွဲမှာမွန်ပြည်နယ်အတွင်းမှာနိုင်ငံရေးပါတီ18ဖွဲ့ကနေဝင်ရောက်ရှင်ပြိုင်ရွေးခန့်သွားမှာဖြစ်ပါတယ်။အဲ့ဒီထဲမှာမွန်နိုင်ငံရေးပါတီ3ခုကလည်းမတူကွဲပြားစွာတည်ရှိနေသလိုဒေသအတွင်းမှာဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်။ဒီအကြောင်းကိုတော့မြင့်စနိုင်းကနေအခုလိုတင်ဆက်ထားတဲ့သတင်းလွှာကိုကြားကြားရမှာပါရှင်။
မွန်ပြည်နယ်အတွင်းရွေးကောက်ပွဲမှာဝင်ရောက်ရွေးခံမဲ့ကိုယ်စားလှယ်လောင်းစည်းရင်တင်သွင်းထားတဲ့အခြေအနေနဲ့ပတ်သက်ပြီးတော့မွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဖွဲ့ခွဲတာဝန်ခံရရှိဦးဟိုင်လင်းထက်ကအခုလိုပြောပါတယ
်။ဒီလိုဆိုတော့ process တော့ဒေသလွှတ်တော်28ပြည်နယ်လွှတ်တော်က129 14ရက်နေ့ထုတ်ရတာနော်။ပြီးရင်တိုင်းရင်းသားကမမကင်ရင်ဘို့ဟုတ်က12မျိုးသမီးပါဝင်တဲ့လွှတ်တော်ကိုလည်းလောင်းဖြောက်ထားတာ52ယောက်သတိပုဂ္ဂလ
ဒီမိုကရေစီပါတီအရမွန်မီနေကရင်ပြည်နယ်နဲ့တနင်္လာနေ့တိုင်းဒေသကြီးတွေမှာကိုယ်စားလှယ်တောင်းဆန်းငါးနေရာဝင်ပြိုင်မှာဖြစ်ပြီးလာမယ့်ရွေးကောက်ပွဲအတွက်လွှတ်တော်ကိုယ်စားလှယ်လောင်းတွေအနေနဲ့လွှတ်တော်နိုင်ငံရေးမှာစိတ်ပါဝင်စားမှုပုံများလာတယ်လို့ပါတီပြောရဲဆိုခွင့်ရှိသူနိုင်စံတင်ကအခုလိုပြောပါတယ်။ Lame Yuko Puema, Mona Patia, Gosapu Gosalere Pin, Tipokla Gosalere, Miapia Labime, Pitur and Nene, Yuichet, Tamello, Yongi Chow, Momuta Patti, Tuyamu, Nali Tamaka, Kulu, Piovare.
Lame Yuko Puema, Peru, Peru, Mete Amazon, Supidine, Yuche, Ida, Yuche, Yuche, Talem, Ero, Inapati, Kazanapazo, Tikimare.
မဲပြမဲကွယ်ဘယ်လိုပြောကြတာစိတ်ကြီးသူရင်ပေါ့ဗျာကိုယ်စလဲလောင်း50ခုနှစ်နေရာဝင်ပြိုင်မဲ့မောမျိုးသားပါတီမှာလဲပါတီကိုယ်စလဲလောင်းရွေးချယ်မှုကိစ္စနဲ့ပတ်သက်လို့ပါတီဝဲအချို့နှုတ်ထွက်ပြီးတော့တတိပုဂ္ဂလအနေနဲ့ရွေးကောက်ပွဲဝင်ပြိုင်မဲ့ပေါ်အမျိုးသားလွှတ်တော်ကိုယ်စလဲတောက်တာပညာအောင်မိုးကအခုလိုပြောပါတယ်သူရေးရှိတယ်ပုဂ္ဂလိကလည်းပဲရွေးရွေးပါတယ်မကြည့်ဘူးဒ ပြည်သူ့ကျောင်းသားလူငယ်များပြည်သူ့မြန်မာနိုင်ငံပါတီအစရှိတဲ့နိုင်ငံရေးပါတီဆက်ရှိဖွဲ့ရနေဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်။
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါ။ တနင်္ဂနွေလုံးအပြစ်ခတ်ရက်စေးရေးဆိုင်ရာစာချုပ် NCA လက်မှတ်ရေးထိုးဖို့ကရင်နက်ကန်အဖွဲ့၃ဖွဲ့ဖြစ်တဲ့ KNU, DKBA နဲ့ကရင်ငင်းချမ်းရေးကောင်စီအပါအဝင်ရှမ်းပြည်တပ်မတော် RCSS, SSA
တို့ကနေပူးတွဲကြေညာချက်ထုတ်ပြန်ထားပါတယ်။သတင်းရှင်တွေအခုနားဆင်ကြကြတာကတော့ဘီအန်အိုင်ဝိုင်းတို့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရ။
ထိုင်းနယ်စပ်ဒေသကတိုင်းရင်းသားသတင်းတော်တွေစူးစီးတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြရတာပါ။အခုတစ်ခါတော့စနေနေ့ညတိုင်းရိုက်လေးလိုက်မှာပါဝင်ဆွေးနွေးဖို့ကိုလည်းဖိတ်ခေါ်ပြရစီအောင်ရှင်။
Right to recall ခေါ်လို့ခေါ်တဲ့ဒီလွတ်တော်ကုစရဲများကိုတာဝန်ပြန်လဲရုပ်သိမ်းခြင်းဆိုင်ရာဥပဒေမူကြမ်းနဲ့ပတ်သက်ပြီးတော့ပြည်သူ့လွတ်တော်ကနေပြီးတော့အ мян ဆုံးဆွေးနွေးအတီးပြုပေးဖို့ဆိုပြီးပြည်သူ့ရွေးကောက်ပွဲကော်မရှင်ကတိုက်တွန်းထားပါတယ်။ပြည်သူ့ရွေးကောက်ပွဲကော်မရှင်အနေနဲ့ဒီဥပဒေကြမ်းကိုဘာကြောင့်များအလျင်များအတီးပြုပေးဖို့လိုလားနေပါလဲ။နောက်တစ်ခုဒီဥပဒေကြမ်းထဲမှာပါဝင်တဲ့အ
ားလို့ရပါတယ်ဒါမှမဟုတ်ကိုဆွနေလို့ရဲကိုမင်းများလို့ရဲအကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOA ကိုကြိုတင်ပြဖို့ထားလို့လည်းရပါတယ် VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ် email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ပါဝင်ဆွနေမင်းများကြောင့်တော်ရရှိနေကိုကျူးဇူးပါတယ်ခင်ဗျာ
စနေနေ့တိုင်းရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။ VOA ကထုတ်လွှင့်ပေးနေတဲ့တောက်ကြနေမနက်ခင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင
်။ American Soya ရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ဆီးရီးယားနိုင်ငံအလဲပိုင်းပြည်နယ်ဟွန်းစ်မြို့မှာခရီးရန်တချို့အပါအဝင်ခန့်မှန်းကျလူ230လောက်ကိုပြန်ပေးဆွဲခဲ့တဲ့နောက်ဆုံးလုပ်ရက်တွေနဲ့အတူအပြစ်မဲ့အရက်သားတွေအပေါ်ကို IS စစ်သွေးကြွအဖွဲ့ကဆက်လက်တိုက်ခိုက်မှုတွေလှုပ်ဆောင်နေပါတယ်။ IS အဖွဲ့ရဲ့တိုက်ခိုက်မှုတွေကြောင့်အနီးနားရွာတွေကခန့်မှန်းကျအရက်သား2000ဟာလည်းပြောင်းရွှေ့ခဲ့ကြရပါတယ်။ IS အဖွဲ့ရဲ့ထိန်းချုပ်မှုအောက်မှာနေထိုင်နေကြရသူတွေဟာဆိုရင်လေဘာသာရေးနဲ့ပတ်သက်တဲ့အထူးအခွင့်ပေးဆောင်ရတာမျိုးဒါမှမဟုတ်အတင်းကျပ်ဘာသာပြောင်းခိုင်းတာဘာသာရေးနဲ့ဆိုင်တဲ့နေရာတွေကိုဖျက်ဆီးခံရတာလူနည်းစုလူအဖွဲ့အစည်းတွေဖယ်ရှားခံရတဲ့အဖြစ်မျိုးနဲ့ရင်ဆိုင်ကြရတဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့2014လူအခွင့်အရေးအစီရင်ခံစာမှာဖော်ပြထားပါတယ်။ဆီးရီးယားနိုင်ငံကလူဦးရေ18သန်းကျော်မှာခရစ်ယာန်ဘာသာဝင်10ရာခိုင်နှုန်းလောက်ပဲပါဝင်ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလမှာတော့ IS သွေးကြွအဖွဲ့ဟာဆီးရီးယားနိုင်ငံအရှေ့မြောက်ပိုင်းဟာဆာခါပြည်နယ်မှာ အဆရီယန်ခရစ်ယာန်တွေအဓိကနေထိုင်တဲ့ကျေးရွာတွေကိုတိုက်ခိုက်ခဲ့ကြပြီးအမျိုးသမီးကလေးခရစ်ယာန်ဖုန်တော်ကြီးတွေနဲ့တပ်ကြီးရွယ်အိုတွေအပါအဝင်ဒါဇင်နဲ့ချီတဲ့အရဲသားတွေကိုပြန်ပေးဆွဲသွားခဲ့ပါတယ်။နေအိမ်တွေနဲ့ဖျားရှိခိုးကြောင်းတွေကိုလည်းမီးရှို့ဖျက်ဆီးခဲ့ကြပြီးတိုက်ခိုက်မှုတွေကြောင့်ခန့်မှန်းကျင်လူပေါင်း 3,000 လောက်ပျောက်ရွှေ့ခဲ့ကြပါတယ်။အဲဒီစစ်သွေးကြွတွေကအရဲသားတွေအပေါ်ပြင့်မှတ်ထားတိုက်ခိုက်နေတဲ့လူရဲဟာသူတို့ရဲ့အစိတ်အတော့ယုံကြည်မှုတွေကိုလက်မခံတဲ့သူတွေအပေါ်ရရဆက်ဆက်နဲ့ရာဇဝတ်မှုတွေအကြီးအကျယ်ကျူးလွန်နေတဲ့ဆိုတဲ့အချက်ကိုလည်းပြသရာရောက်ပါတယ်။ယုံကြည်ကိုကွယ်သူတွေရဲ့ရိုးသားစင်ကြယ်မှုပေါ်ရုံမာတဲ့လောက်ရက်တွေကို IS အဖွဲ့ကဆက်လက်ကျူးလွန်နေတာမှထိခိုက်နစ်နာခဲ့ရသူအများစုကတော့မွတ်စလင်တွေဖြစ်ကြပါတယ်။အစုလိုက်ပြုံလိုက်တပ်ဖြတ်တာအာရမပြုကျင့်တာလိမ်ပိုင်းဆိုင်ရာကြေကျွန်ဖြစ်ခိုင်းစေတာကြာပိုးနဲ့ရိုက်နှက်တာဂဲနဲ့ပေါက်တာလက်ဝါးကတ်တိုင်မှာကားစင်တင်တာဖန်စီထားသူတွေကိုလူပုံလဲမှာတတ်ဖြတ်တာလို့ IS အဖွဲ့ရဲ့ကိုချင်းတိုက်ခါမဲ့မှုတွေအပေါ်မှာတော့ဒေတာအသီးသီးမှာရှိကြတဲ့ဘာသာပေါင်းစုံကလူတွေဘာသာရေးခေါင်းဆောင်တွေကလည်းတင်းညစ်တညွတ်ထက်ရှုံချထားကြပါတယ်။ဆီးရီးယားနိုင်ငံမှာသွေးထွက်တန်ယူအကြမ်းဖက်မှုတွေကြောင့်လူပေါင်း2သိန်းခွဲကျော်သေဆုံးခဲ့ပြီးပါပြီ။အမေရိကန်ပြည်ထောင်စုအနေနဲ့ IS အဖွဲ့ကဖန်စီထားတဲ့အရဲသားတွေအားလုံးကိုချွင်းချက်မရှိချက်ချင်းပြန်လွတ်ပေးဖို့တောင်းဆိုပါတယ်။ထိုင်းလန်တုံလုံးဆရာလောက်ရက်တွေအဆုံးသတ်စေဖို့အတွက် IS အဖွဲ့ကိုရင်ဆိုင်တိုက်ခိုက်နေတဲ့ကဘာတဝမ်းကညွန်မောင်းမဟာမိတ်အဖွဲ့ကိုဆက်လက်ဦးဆောင်သွားဖို့လဲအမေရိကန်ပြည်ထောင်စုကတန်တိတ်ထန်ချထားစေဖြစ်ကြောင်းပါရှင
်။အမေရိကန်စိုးရိုက်သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြကြရတာကတော့အမေရိကန်စိုးရိုက်ရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဖို့မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ဖူယိုကိုအင်တာနက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပေးပို့လို့တယ်သောတာရှင်တွေနားဆင်လို့တယ်တည်တခြင်းတွေတောင်းယူလို့တယ်ဆိုရင် VOE email လိပ်စာက bamis@voanews.com ဖြစ်ပါတယ်စာလိုက်ကနေဆက်သွယ်လို့ရင်တော့ VOE American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်ကျမတို့ထုတ်လွှင့်ပေးနေတဲ့တောက်ကြနေမနေ့ခင်အစီအစဉ်တွေမစကြခင်အဆုံးသတ်ပါတော့မယ် VOE American တန်ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနေ့၈နိုင်ကနေ၉နိုင်မှာလှိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်ဒီကနေ့တောက်ကြနေညပိုင်းမှာတော့အမျိုးသမီးကန္တသုတဆောင်နေ American တခွေနဲ့သိပ္ပံနဲ့ဤပညာစတဲ့သတင်းပတ်စင်ကန္တတွေကိုနားဆင်နိုင်ကြပါတယ်ရှင်အခုမနေ့ဖက်အစီအစဉ်ဆုံးသတ်ခင်မှာတရင်ချင်းချုပ်ကိုကိုချော်ချော်သိန်းကတလှည့်ကြီးညာပေးပါဦးမယ်ရှင
်။ပရိဝဉ္ဇီကျိုး Alexis Tsipras ဟာချေးငွေတစ်ခုရထားပြီးတဲ့နောက်ဂျာတာပရီနီမှာယာရုကနဲ့ရုပ်ရည်နှုတ်ထွက်လိုက်ပြီးအချိန်မတိုင်သေးခင်ရွေးကောက်ပွဲကိုစောပြီးတော့စက်တင်ဘာလ20ရက်နေ့မှာကျင်းပမယ်လို့ကြေညာလိုက်ပါတယ်။သူဝဉ္ဇီကျိုးဖြစ်လာပြီး9လပဲရှိသေးတဲ့အချိန်မှာအခုလို့ကြေညာတာပါ။အခုချိန်ထိလှုပ်ထားပြီးသမျှတွေကိုဂရီလူလူကိုတင်ပြပြီးသူတို့ရဲ့ဆုံးဖြတ်ချက်ကိုနောက်တစ်ချိန်ခံယူကြပါတယ်လို့ရုပ်မြင့်တန်ကြားကနေတုံ့လွတ်နဲ့မင်ကွန်မှာစစ်ပရက်စ်ကပြောပါတယ်။အမေရိကန်သမ္မတဟောင်းဂျီမီကာတာကသူ့ရဲ့အသေးကနေဖယ်ထုတ်လိုက်တဲ့အသေးစားကိုစမ်းသပ်စစ်ဆေးတဲ့အခါမှာသူ့မှာမီလန်နိုမာလို့ခေါ်တဲ့အရှည်ပြားကင်ဆာတစ်မျိုးကိုတွေ့ရှိရပြီးအဲ့ဒီကင်ဆာဟာအသေးကနေအုံနှောက်ကိုပြန့်နေပြီလို့ပြောပါတယ်။ပထမဆုံးကတော့အဲ့ဒီကင်ဆာဟာကျွန်တော်ရဲ့အသေးမှာပဲရှိနေတယ်။ခွဲစိတ်မှုလို့တုန်းကလည်းလုံးဝဖယ်ရှားပစ်လိုက်တယ်လို့ထင်တာတော့စိတ်အတော်လေးသက်သာခဲ့ပါတယ်။ဒါပေမဲ့အဲ့ဒီနေ့မှာပဲနောက်ထပ်ဆန်းသတ်မှုတွေအရအဲ့ဒီကင်ဆာဆဲလ်တွေဟာသူ့ရဲ့အုံနောက်ထဲကိုလည်းရောက်နေပြီလို့သိလိုက်တဲ့အချိန်မှာတမျိုးဖြစ်သွားခဲ့တယ်လို့မစ္စတာကာတာကပြောပါတယ်။ကျွန်တော်လူသက်တမ်းစီနေခဲ့ပြီးပါပြီ။မိတ်ဆွေတင်ခဲ့ခြင်းတွေလည်းထောင်ထဲချီရခဲ့ပါပြီ။ဆိုတော့ကျွန်တော်ကမယုံနိုင်လောက်အောင်မအေးအေးဆေးဆေးပါလို့သမ္မတဟောင်းဂျီမီကာတာကပြောပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာလွန်ခဲ့တဲ့3ရက်ကဘုံးခေါက်ခွဲခဲ့တဲ့ဖြစ်ရပ်အတွက်တန်ရာရှိသူတွေအဖြစ်ပြောထားတဲ့လူနှုတ်ဦးဟာဘုံးဖောက်ခွဲမှုနဲ့မပတ်သက်ဘူးဆိုတာသိကြသလောက်ရှိတယ်လို့ထိုင်းရဲတပ်ဖွဲ့ကကြာသပတေးနေ့မှာပြောလိုက်ပါတယ်။ဘုံခွက်မှုအတွက်အဓိကတန်ရာရှိသူရဲ့ရှေ့မှာအဲ့ဒီလူနှုတ်ဦးရက်နေတာကိုလုံခြုံရေးကင်မရာတွေကနေရိုက်ယူထားတဲ့ဗီဒီယိုထဲမှာတွေ့ရတာပါ။ဒီနိုင်ငံတည်ရင်ချင်းမြို့မှာမကြာသေးခင်ကလူအများပြားသေဆုံးတဲ့အထိပောက်ကွဲမှုတွေဖြစ်ခဲ့တဲ့နေရာနာကရေတွေမှာဆိုင်ယာနိုက်အဆိပ်တောင်းငွေပမာဏဟာလက်ခံနေလောက်တဲ့ပမာဏထက်အဆပေါင်း350ပိုများနေတယ်လို့တရုတ်တာဝန်ရှိသူတွေကကြာသပတေးနေ့မှာပြောလိုက်ပါတယ်ခင်ဗျာ
။ဒီကနေ့အတွက်နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါ။ဒီမနေ့အစီအစဉ်ထုတ်လွှင့်ရမှုကဥစ္စာမိုးဝေဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဇီနပ်အဒူရာမန်ဖြစ်ပါတယ်။ကျွန်မအခွားညိုပါရှင်။ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19 41တို့ကနေအတန်လွှင့်ပေးသွားမှာဖြစ်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။
This program has come to you from the Voice of America, Washington.